Welcome to the Voice of America in Burmese.
ပြည်အောင်ခင်ဝဲတဲ့ညတညဖြစ်ပါစေခင်ဗျာ။ American ပြည်တော်စု Washington DC မြို့တော် VOA American အတန်းကနေ2022ခုနှစ် February 26ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိ line kilometer 1925 30 နဲ့ line kilometer 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလွှင့်နေပါပြီခင်ဗျာ။ဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံ Kiev မြို့တော်တဝိုက်မှာတော့ပောက်ကွဲတံတွေနဲ့ပစ်ခတ်တံတွေကိုကြားနေရပြီးညနေ 9:00 ကနေမနက် 8:00 အထိအပြင်မထွက်ရအမိန့်ထုတ်ထားပါတယ်။ယူကရိန်းကိုကြီးကြော်တိုက်ခိုက်မှုကိုရပ်ဆိုင်းဖို့လုံခြုံရေးကောင်စီကတောင်းဆိုတဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားကဗီဒီယိုသုံးပြီးတော့ပယ်ချလိုက်ပါတယ်။ထိုင်းနဲ့မလေးရှားဝန်ကြီးချုပ်နှစ်ဦးမနေ့ကတွေ့ဆုံဆွေးနွေးကြတာမှာမြန်မာကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းဆောင်မတွေကိုတင်ဆက်တဲ့အခါမှာတော့ ICJ အပြည်ပြည်ဆိုင်ရာတရားရုံးမှာမနေ့ကကြားနာစစ်ဆေးမှုအတွင်းမြန်မာဘက်ကအဓိကဘာတွေကိုရှောက်လဲခဲ့ပါသလဲ။
တောက်ချက်နေကကြားနာမှုမှာအဓိကလှုပ်ဆောင်ခဲ့တာနှစ်ခုရှိပါတယ်။တစ်ခုကဗိုလ်ထုနေကြားနာမှုမှာကမ်ဘီယာရဲ့ခြေပါချက်တွေကိုတံပြန်ခြေပါခြင်းဖြစ်ပြီးတော့မှနောက်တစ်ခုကတော့အပိသက်ရှောက်လဲချက်တင်သွင်းခြင်းလို့ဖြစ်ပါတယ
်။စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဦးကိုကိုလိုင်းပြောသွားတာဖြစ်ပါတယ်။ဆက်သွယ်မေးမြန်းချက်ပြည်စုံကိုမကြာခင်မှာနားဆင်ရမှာပါ။ဒါ့အပြင်မြန်မာနိုင်ငံမှာရှမ်းလက်နက်ကိုင်အဖွဲ့နှစ်ခုကြားကပဋိပက္ခအခြေအနေအပြင်အပတ်စဉ်ကဏ္ဍတွေမှာတော့စနေနေ့တိုင်းတင်ဆက်နေကြဒုအတန်းစီစဉ်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်အပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုထိန်းချုပ်ခွင့်ရဖို့ရုရှားတပ်တွေတိုက်ခိုက်နေတာနဲ့အမျှမြို့တော်တဝန်းမှာပေါက်ကွဲတံတွေနဲ့တနက်ပစ်ခတ်တံတွေဒီကနေ့ကြားရပါတယ်။မြို့တော်မှာညနေ 9:00 ကနေမနေ့ 8:00 အထိအပြင်မထွက်ရအမိန့်မြို့တော်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်။ရုရှားတပ်တွေရန်ကနေကီးဗ်မြို့တော်ကိုကာကွယ်ကြဖို့ယူကရိန်းတာဝန်ရှိသူတွေကနိုင်ငံသားတွေကိုတိုက်တွန်းနေပါတယ်။မြို့တော်ကယူကရိန်းကြီးတဲ့စခန်းတစ်ခုကိုတိုက်ခိုက်ခံခဲ့ရပေမဲ့ပြန်တွန်းလှန်ခဲ့တယ်လို့ယူကရိန်းစစ်ဘက်ကပြောပါတယ်။မြို့တော်ကအထက်မြင့်အဆောက်အဦတခုဒီကနေ့အစောပိုင်းကပြစ်ခတ်ခံခဲ့ရပါတယ်။အဆောက်အဦကိုရုရှားဒုံးကျည်တစ်စင်ထိမှန်ခဲ့တယ်လို့ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ဒုံးကျည်တိုက်ခိုက်မှုကြောင့်လူ6ယောက်ဒဏ်ရာရခဲ့တယ်လို့ကယ်ဆယ်ရေးလူသားတူက AP သတင်းဌာနကပြောပါတယ်။အဆောက်အဦရဲ့ပေါ်ပိုင်းအထက်တွေအကြီးအကျယ်ပျက်စီးသွားတာကိုဗီဒီယိုတွေမှာတွေ့ရပါတယ်။ကီးဗ်မြို့တော်ကိုတိုက်ခိုက်မှုဟာဒီကနေ့မှပိုပြင်းထန်လာမယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီးကခန့်မှန်းပြောဆိုထားပါတယ်။ကီးဗ်ကိုအထူးအာရုံစိုက်ဖို့လိုပါတယ်။မြို့တော်ကိုကျွန်တော်တို့အဆုံးရှုံးမခံနိုင်ပါဘူးလို့သမ္မတကပြောပါတယ်။ပြည်내သမ္မတအီမန်နွယ်မာခရွန်နဲ့စကားပြောခဲ့တယ်လို့သမ္မတဇယ်လင်စကီးကဒီကနေ့ Twitter မှာရေးပါတယ်။ကျွန်တော်တို့မဟာမိတ်တွေစီကလက်နက်နဲ့စစ်အုံဆောင်တွေယူကရိန်းကိုလာနေပါပြီ။စစ်ဆန့်ကျင်ရေးမဟာမိတ်အဖွဲ့အလုပ်ဖြစ်နေပါပြီလို့သမ္မတဇယ်လင်စကီးကပြောပါတယ်။ယူကရိန်းအရှေ့တောင်ပိုင်းကမလီထိုပိုမြို့ကိုရုရှားတပ်ဖွဲ့တွေသိမ်းလိုက်ပြီလို့ရုရှားကာကွယ်ရေးဌာနကဒီကနေ့ပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်မှုအပေါ်ပြစ်တင်ရှုတ်ချပြီးရပ်ဆိုင်းမှုတောင်းဆိုထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တောက်ကြနေဆုံးမချက်မူကြမ်းကိုရုရှားကဗီဒီယိုသုံးပယ်ချလိုက်ပါတယ်။ဒါပေမဲ့ရုရှားတို့လူရဲအတွက်တာဝန်ခံမှုရှိစေဖို့အဖွဲ့ဝင်အားလုံးပါဝင်တဲ့ကုလသမဂ္ဂထွေထွေညီလာခံမှစူးစမ်းသွားမယ်လို့နိုင်ငံများပြားကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မှတ်ကြီးလင်နာသောမတ်ဂရင်းဖီးကရှင်းရှင်းပဲပြောပြစီကုလသမဂ္ဂပြည်ညင်စာရန်ကိုလိုက်နာထိမ့်သိမ့်မှုယုံကြည်တယ်ဆိုရင်ထောက်ခံမယ်ပေးပါယူကရိန်းဒါမှမဟုတ်ဘယ်နိုင်ငံမဆိုရဲ့အချုပ်အခြာအာဏာပိုင်ခွင့်နဲ့ပိုင်တဲ့နယ်မြေတည်တံ့ခိုင်မြဲမှုကိုယုံကြည်တယ်ဆိုရင်ထောက်ခံမယ်ပေးပါရုရှားအနေနဲ့တူးလွတ်ရက်တွေအတွက်တာဝန်ခံမှုရှိစေသင့်တယ်လို့ယုံကြည်တယ်ဆိုရင်ထောက်ခံမယ်ပေးပါလို့လူမျိုးရေးကောင်စီမှပြောပါတယ်ဒါအပြင်ဗရင်းင်းစာရန်ကိုလိုက်နာထိန်းသိမ်းဖို့မလိုဘူးရုရှားရဲ့ရန်လိုပြီးကျိုးကျောင်းခိုင်လုံမှုမရှိတဲ့လွတ်ရက်တွေကိုသဘောတူတယ်ဆိုရင်ကန့်ကွက်မယ်ဒါမှမဟုတ်လဲမပေးဘဲနေပါရုရှားမှာရွေးချယ်စရာရှိခဲ့တယ်လို့လူကြီးမျိုးတို့မှလည်းရွေးချယ်စရာရှိပါတယ်လို့ပန်မတ်ကြီးလင်နာသောမတ်ဂရင်းဖီးကပြောပါတယ်။အမေရိကန်နဲ့အယ်ဘေးနီးယားနိုင်ငံတို့ပူးတွဲကမ္ဘာကထပြုပြီးရေးဆွဲတဲ့ဆုံးဖြတ်ချက်မူကြမ်းကိုလူမျိုးပေါင်းစုံအဖွဲ့ဝင်15နိုင်ငံမှ17နိုင်ငံကထောက်ခံပေးခဲ့ပါတယ်။တရုတ်၊အိန္ဒိယနဲ့အာရဗ်စုံမများပြည်တော်စုတို့ကလည်းမပြေပဲနေခဲ့ပါတယ်။ကုလသမဂ္ဂလူမျိုးပေါင်းစုံမှဆုံးဖြတ်ချက်တရကြားဖို့အတွက်ထောက်ခံမဲကိုးမဲလို့ပြီးဗီဒီယိုအာဏာမသုံးဖို့လိုပါတယ်။ American and Urban and regard Rajabo Chamatari, Taka Yiji Muligo, Lina, Gonte Poma Pibeme, Dija Yiji Mumuro, Chamma Mo Hulu, Gongoria Dawan Shuriga, Taujani, Mabiogabari. You could aim with Rashaga, Jujo Taka Lade Bo, Didimba, doing Taka Yiji Muli, Chamatarawa. Rashaya, Lena and Yado Jujo Mugu, Handabune, Chenego Ninjans or Pishimbo, Siwaye, Taka Yiji Muli, a Bawin, Nanganaya Juba Muligo, Guria Suyaga, Taukan, Bawan Ba Melu. Kurianing and Yaitanaga, Tritama, Taujaniga, Yegevari. Sibuanilanem Hope, soon when you name me a Pishabu, the Mara Monje Inga, Chadabrinima, Bioga, Bidenau, and Yaitanaga, Kulu Yoraba. American Gudayan, Yitanaga, Chamalade, Bugon, Tinjo Isaya, Yeju Murijo, Tonguriaga, Rashago, Yongi, Tega, Tapania could be Siri, the Assisanyane, Modoyan Sayalu, take down Bugon Nepo, Tika and Yishibare. တပိုင်းလျက်ကူပစ္စည်းတွေကွန်ပျူတာနဲ့ဒင်းအစိပ်ပိုင်းတွေလိုမူရင်းအမေရိကန်နိုင်ငံကိုရောင်းနေတဲ့ကုမ္ပဏီတွေအနေနဲ့မပို့ခင်မှာအမေရိကန်ပူးတန်းရောင်းဝယ်ရထားနာရဲ့အတီးပြည့်ချက်ရရှိဖို့လိုအပ်ပါတယ်ဂျပန်နဲ့ဩစတြေးလျအပါအဝင်အာရှပစိဖိတ်နိုင်ငံတချို့ကရုရှားအပေါ်တိကျယေယူမှုတွေချမှတ်ထားကြပေမဲ့တောင်ကိုရီးယားကတော့လက်ရှိမှာအလားတူလုံဆောင်မှုအစီအစဉ်မရှိဘူးလို့ပြောထားပါတယ် ကဘာဘလာဘောလုံးပြိုင်ပွဲဝင်ရဖို့ရုရှားအသင်းနဲ့ရှီလာမှာကံပိုးရှိတဲ့ခြေစစ်ပွဲကိုမကစားတော့ဘူးလို့ပိုလန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌစီဇာရီကူလဇာကဒီကနေ့ကြေညာပါတယ်။ယူကရိန်းကိုရုရှားနိုင်ငံကကျူးကျော်တိုက်ခိုက်နေချိန်မှာ ရုရှားနဲ့ပွဲကိုကစားဖို့ဘယ်လိုမှတွေးမြပါဘူးလို့ထွက်ထားမှရေးပါတယ်။ဒီကိစ္စအတွက်ရုရှားဘောလုံးသမားတွေနဲ့ပရိသတ်တွေမှာတာဝန်မရှိပါဘူး။ဒါပေမဲ့ဘာမှဖြစ်မနေပါဘူးဆိုပြီးကျွန်တော်တို့ဟန်ဆောင်နေဖို့တော့မဖြစ်နိုင်ပါဘူးလို့လဲလူဝန်ဒေါစကီကရေးထားပါတယ်။အခုဘောလုံးအဖွဲ့ချုပ် FIFA ကိုဆက်သွယ်ခဲ့ပြီးမဲ့အကြောင်းပြန်ချက်မရသေးဘူးလို့ရိုက်တာစတရီးမှာရေးထားပါတယ်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုအပေါ်FIFA ဥက္ကဋ္ဌဂီယန်နီအင်ဖန်တီနိုကပြစ်တင်ရှုတ်ချထားပြီးရုရှားအသင်းပါဝင်တဲ့ကမ္ဘာဖလားခြေစစ်ပွဲနဲ့ပတ်သက်လို့ထပ်ပြီးကြေညာမယ်လို့ပြောထားပါတယ်ခင်ဗျာ။
and then ညဘက် မြန်မာဘာသာ အစီအစဉ် တွေကို ညပိုင်း 9:00 ကနေ 10:00 အထိ 5.19 kHz 15653 ည 5.25 kHz 11803 ည 5.32 kHz 9335 တို့ဖြင့် စနေတနင်္ဂနွေမှာ 5.19 190 kHz 1509 ကနေ ပြီးတော့ ထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့ စနေ ညပိုင်း သတင်းတွေကို ကျွန်တော် ဝင်းမင်းဆက် ပြောပြနေပါတယ် ထိုင်းနဲ့မလေးရှားဝန်ကြီးချုပ်တို့နှစ်ဦးတွေ့ဆုံဆွေးနွေးကြရမှာမြမအကြက်တဲ့အခြေအနေတွေကိုလည်းပြောဆိုခဲ့ကြပါတယ်။ကိုဗစ်ဖြစ်ပြီးကာလထိုင်းနိုင်ငံကိုပထမဆုံးနိုင်ငံကောင်းဆောင်ဖြစ်ရောက်လာတဲ့မလေးရှားဝန်ကြီးချုပ်အစ်မစ်ဆာဗရီယက်ကော့ဗ်နဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ခြားရာဟာနှစ်နိုင်ငံရေးပြင်အာဆီယံရေးဖြစ်တဲ့မြန်မာပြည်ထောင်စုမနေ့ကဆွေးနွေးခဲ ဖြစ်ဟာအာဆီယံလက်ထက်မှာမရှိပဲမြန်မာနိုင်ငံလက်ထက်မှာပဲရှိတယ်မြန်မာတွေငြိမ်းချမ်းမလို့ချင်ရင်အာဆီယံဘက်ကဘာမှမတက်နိုင်ဘူးလို့လည်းမလေးရှားဝန်ကြီးချုပ်ကမလေးရှားအခြေစိုက် New Straits Times သတင်းစာကိုပြောဆိုခဲ့ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံကိစ္စဆွေးနွေးရမှာတော့စီးပွားရေးပြန်အားဖြည့်ဖို့နဲ့မလေးရှားနဲ့ချိတ်ဆက်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်တပုံချက်တဲ့အဖြစ်ထွက်ရေးအတွက်လည်းအရေးပါတဲ့မလေးရှားအနေနဲ့ဂျာဝန်ဆောင်ရွက်ပေးဖို့သဘောတူခဲ့ကြပါတယ်ခင်ဗျ။မြန်မာနိုင်ငံမှာရွေးကောက်ခံအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းယူခဲ့တာ73လနီးပါးကြာလာပြီဖြစ်ပေမဲ့စစ်အာဏာသိမ်းမှုကိုလက်မခံဆန့်ကျင်ကန့်ကွက်တာတွေပြည်တွင်းဒေသအများပြားမှာဆက်ရှိနေသေးပါရန်ကုန်မြောက်ကလာရံမှာဒီနေ့နိုင်ငံအလိုင်းကိုမီးရှို့ပြီးစစ်အာဏာသိမ်းတာကိုဆန့်ကျင်ဆဲဖြစ်ကြောင်းပြသခဲ့ကြပါတယ်ဒါအပြင်ယူကရိန်းကိုကြီးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့လုပ်ရည်တွေကိုကန့်ကွက်တဲ့အနေနဲ့ရုရှားအလိုင်းကိုလည်းမီးရှို့ဆန္ဒပြခဲ့ကြပါတယ်မန္တလေးမှာလည်းစစ်ကောင်စီတပ်နဲ့ရဲကစစ်ဆေးဖမ်းဆီးတာတွေလုပ်နေတဲ့ကြားမှာပဲမြို့လယ်ကောင်မှာစုဝေးဆန္ဒပြခဲ့ကြပါတယ်စကိုင်းတန်းကရင်းပါပင်ဆာလင်းကြီးရွာပေါင်းစုံလူငယ်တွေတပိတ်စကြောင်းထွက်ဆန္ဒပြခဲ့ကြသလိုကချင်ပြည်နယ်ဖားကန့်မြို့မှာလည်းအာဏာသိမ်းမှုဆန့်ကျင်တဲ့ တန်ဘုံတီတပိတ်နဲ့ခြိတဲ့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေမှာအာဏာသိမ်းစစ်တပ်ကိုဗုံးခွဲတိုက်ခိုက်တာတွေမကြာခဏဖြစ်နေသလိုကချင်ကရင်ကရားစကိုင်းမကွေးစတဲ့ဒေသတွေမှာလည်းလက်နက်ကင်တိုက်ခိုက်တာတွေဆက်ဖြစ်နေပါတယ်။စစ်ကောင်စီကလည်းဆန့်ကျင်သူတွေကိုအပြင်းထန်အင်အားသုံးနှိမ်နှင်းနေပြီးခွဲခြားမှုမရှိဖမ်းဆီးစစ်ဆေးတာနှိပ်စက်ညှဉ်းပန်းတာတွေဆက်လုပ်နေပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီတရက်ကနေဒီနေ့ဖေဖော်ဝါရီ25ရက်နေ့ထိဆိုရင်စစ်ကောင်စီလက်ချက်ကြောင့်သေဆုံးသူပေါင်း1582ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးတင် AAPP ကထုတ်ပြန်ထားပါတယ်ခင်ဗျာ။ကမ္ဘာတဝန်းကိုဗစ်ကူးစက်ခံရသူစုစုပေါင်းတန်း430ကျော်လာကသေဆုံးရသူကလည်း6တန်းကိုကတ်လာနေပြီလို့တပြည့်ချွတ်ကမ္ဘာကျန်းမာရေးအဖွဲ့ကဆိုပါတယ်။ကိုဗစ်မျိုးကွဲသစ် Omicron တွေ့ပြီးပိုးထွေသူစစ်တွေပြန်များလာရမှာအခုနောက်ဆုံးစုစုပေါင်းပိုးထွေထားသူကတန်း430 25,564 ဦးနဲ့သေဆုံးသူက5,942,049ရှိသွားပြီလို့ WHO ရဲ့နောက်ဆုံးထုတ်ပြန်ချက်ထက်မှဖော်ပြထားပါတယ်။ဒီ WHO ထုတ်ပြန်ချက်အရပဲမနေ့တောက်ကြနေ့တနေ့ထဲမှာတက္ကပါလုံးပိုးတွေ့သူသစ်ပေါင်း 136,903,439 ဦးရှိပြီးသေဆုံးသူကလည်း 1,812 ဦးရှိတယ်လို့ဆိုပါတယ်။ဒီထက်မှပိုးတွေ့သူနဲ့သေဆုံးသူအများဆုံးဖြစ်တဲ့ American နိုင်ငံတစ်ခုထဲမှာပိုးတွေ့သူစုစုပေါင်း 88,836,534 ဦးနဲ့သေဆုံးသူပေါင်း 9,046,980 ဦးရှိကတသန်းနီးပါးကိုကတ်လာနေပါပြီ။ဒါပေမဲ့အခုနောက်ဆုံးနေ့စဉ်ပိုးတွေ့မှုဆက်ကျလာနေကနေ့စဉ်နှုန်းက 18,000 ရှိတယ်လို့ American CDC ကူးစက်ရောဂါကာကွယ်ထိချုပ်ရေးဌာနကဆိုပါတယ်ခင်ဗျာ။ American Systemology Taiwan ရေလက်ကြားကိုပုံမှန်ခီးစစ်လွတ်လိုက်တဲ့ဆိုပေမဲ့တရုတ်ကိုစွသလိုဖြစ်မှာကိုစိုးရိမ်မှုတွေရှိနေပါတယ်။ရုရှားရဲ့ Ukraine ဝင်တိုက်မှုကိုအခွင့်ကောင်းယူပြီးတရုတ်ကအလားတူ Taiwan ကိုလှုပ်လာမှာကိုစိုးရိမ်ကထိုင်ဝမ်ဘက်ကအသင့်အနေထားတိုးမြင့်ထားချိန်မှာဒီနှစ်ထဲအမေရိကန်စစ်သင်္ဘောအစပြန်ရောက်လာတာပါ။မနှစ်နိုဝင်ဘာလကအမေရိကန်စစ်သင်္ဘောတွေထိုင်ဝမ်ရေလက်ကြားကိုတလားချရောက်ခဲ့ပြီးအခုမှဝေထိန်မစ်ဆိုင်ဒုံးတိုက်ဖြတ်ရေး USS Ralph Johnson စစ်သင်္ဘောကြီးထပ်ရောက်လာတာပါ။ Indo-Pacific ဒေသတာဝန်ကြားအမေရိကန်ရေတပ်အမှတ်ခွန်အစုပြောခွင့်ရ Nicholas Lingo ကတော့နိုင်ငံတကာရေပိုင်နက်ကနေအခုထိုင်ဝမ်ရေလက်ကြားကိုပုံမှန်ခေတ္တဝင်လာတာကဒေသတွင်းလွတ်လပ်စွာရေကြောင်းသွားလာခြင်းကိုထိန်းသိမ်းရေးကြပါလို့ဆိုပါတယ်။ဒီပေါ်တရုတ်ကာကွယ်ဝန်ကြီးဌာနအနေနဲ့တုံ့ပြန်ချက်ပေးဖို့ Writer သတင်းဌာနက Facebook တောင်းခံခဲ့ပေမဲ့အကြောင်းမပြန်သေးပါဘူး။ဒါပေမဲ့တရုတ်ကြံကျင်သူအတိုင်းဝိုင်းမှာတော့အခုလိုအချိန်မှာဒီစစ်သမောကြီးကိုမစေလွတ်တင်ဘူးလို့စိုးရိမ်မှုတွေရှိနေပါတယ်ခင
်ဗျ။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ ICJ ကိစ္စနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ ICJ အပြည်ပြည်ဆိုင်ရာတရားရုံးအနေနဲ့မြန်မာအမှုကိုလက်ခံစီရင်ပိုင်ခွင့်မရှိဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဦးကိုကိုလိုင်ကနောက်ဆုံးရှောက်လဲချက်ပြီးလိုက်ပါတယ်။မနေ့ကမြန်မာဘက်ကဒုတိယကြိမ်ရှောက်လဲခဲ့တာမှာဂမ်ဘီယာနိုင်ငံဟာဥပဒေကြောင်းအရမဟုတ်ဘဲနိုင်ငံရေးဆွဆွဲချက်နဲ့သာအခုလိုတရားစွဲတာပါလို့စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ကအဓိကထောက်ပြခဲ့ပါတယ်။ဦးကိုကိုလိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးကိုကိုလိုင်ခင်ဗျာ။မနေ့က ICJ ခုံရုံးမှာအဓိကဘာတွေထပ်ပြီးတော့ရှောက်လဲခဲ့ပါလဲ။
တောက်ချက်နေရာကြာနာမှုမှာအဓိကလှုပ်ဆောင်ခဲ့တာနှစ်ခုရှိပါတယ်။တခုကဗိုလ်ထုနှင့်ကြာနာမှုမှာဂမ်ဘီယာရဲ့ခြေပါချက်တွေကိုတံပြန်ခြေပါခြင်းဖြစ်ပြီးတော့မှနောက်တစ်ခုကတော့အပိသက်လျှောက်လဲချက်တင်သွင်းခြင်းလို့ဖြစ်ပါတယ်။တံပြန်ခြေပါခြင်းအပိုင်းမှာတော့ကျွန်တော်တို့ရှင်းနေတွေကပနာမကန့်ကွက်ချက်၄ရက်နဲ့ဆိုင်တဲ့ကိစ္စတွေကိုပဲပို့ပြီးတော့မှခိုင်မာအောင်ချဉ်းကပ်မှုပုံစံအစ်တွေနဲ့သုံးသပ်တင်ပြခဲ့ကြတာဖြစ်ပါတယ်။ပထမကန့်ကွက်ချက်ဖြစ်တဲ့ ONC ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့စရုထကန့်ကွက်ချက်ဖြစ်တဲ့ငင်းပွားမှုရှိမရှိဆိုတဲ့ကိစ္စတွေကတော့ကိုဗစ်ကတင်ထားတာကတော်တော်ခံရမှာရှိပါတယ်ဒုတိယနဲ့တတိယအချက်တွေမှာတော့ငင်းပွားစရာချက်ကလေးပေါ်မှာထပ်ပြီးတော့ခံခံမှာပြောတာလေးတွေရှိပါတယ
်ဟုတ်ကဲ့ကိုကိုလိုက်ဘယ်လိုမျိုးခံခံမှာပြောခဲ့တာလဲ
ဒီဘက်ကလေးထားတင်ပြတာကတော့ Genocide Convention မှာ Article 8ကိုမြန်မာကချွင့်ချက်ပြုထားတာနဲ့ Article 8နဲ့ 9 ရဲ့ဆက်သွယ်မှုပါ Article 8မှာအဓိကငင်းပွားမှုဖြစ်တဲ့ပြဿနာကကုလသမဂ္ဂရဲ့ဆန်းဆောင်နိုင်စွမ်းရှိတဲ့အဖွဲ့အစည်းတစ်ခုကိုတိုင်ကြားနိုင်ပြီဆိုတော့စကားမှာ ICJ ပါမပါဆိုတာဖြစ်ပါတယ်။မြန်မာဘက်ကတော့တင်ထားတာကရှင်းပါတယ်။ ICJ ကကုလသမဂ္ဂရဲ့တခုတည်းသောတရားစီရင်ရေးအဖွဲ့ဆိုတာသူ့ရဲ့ပြည်ညင်မှာကိုကပါပြီးသားဖြစ်နေတဲ့အကြောင်းမလို့ညင်းစရာဘာမှမရှိပါဘူး။တစ်ဖက်ကတော့ဒီအဖွဲ့အစည်းကိုကုလသမဂ္ဂအထွေထွေညီလာခံလ လုံခြုံရေးကောင်စီစတဲ့နိုင်ငံရေးဖွဲ့စည်းတစ်ခုကိုဆိုလိုတာဖြစ်တယ်လို့ဆွဲကင်ပြီးတော့မှညှင်းဆုံနေတာဖြစ်ပါတယ်နောက်တစ်ခုကတော့မြန်မာဘက်ကအာတီကတ်8ကို ICJ အတွက်ဝန်ပေါက်တကားလို့ရှုမြင်တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီချက်ကမြန်မာအတွက်အဓိကအားထားစရာပေါ့နော်ဒါဆိုလို့ရှိရင်ဘလို့အားထားစရာဆိုတာနည်းနည်းထပ်ပြီးတော့ရှင်းပြပေးပါလား
ICJ ကိုစတင်မယ်ဆိုလို့ရှိရင် Article 8ရဝင်ရမယ်ပြီးလို့ရှိရင်ဝင်လာတဲ့အမှုကိုလက်ခံစီရင်မှန်ခွင့်ရှိမရှိဆိုတာက Article 9နဲ့ဆုံးဖြတ်ပါတယ်ဒါကြောင့်မလို့ Article 8ကိုချွင်းချက်ပြုပြီးတော့မှပိတ်ထားမယ်ဆိုရင် Article 9ကိုရောက်လာစရာမရှိဘူးဒီလိုပဲကန်ဆွဲခဲ့တဲ့အတွက်ကြောင့်မလို့ Article 8ကိုချွင်းချက်ပြုထားခဲ့တာဖြစ်ပါတယ်ဒါလည်းပဲမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုပြည်ပကနေပြီးတော့မှဝင်ဆွဲခွင့်မပြုနိုင်အောင်ကြိုးပိတ်ထားတာဖြစ်လို့ဒါကို Article 8မလို့ Article 9နဲ့ပဲအမှုလက်ခံလို့ရတယ်ဆိုရင်ဘာအဓိပ္ပာယ်ရှိတော့မလဲဆိုတော့ယုတိဗေဒနဲ့တုံ့ပြန်ချက်ပါခြင်းဖြစ်ပါတယ
်ဟုတ်ကဲ့ Google လိုင်းနောက်ရောအဓိကစင်ခေါ်ချက်တွေဘာတွေရှိနေလဲ
အဲ့တစ်ဖက်ကလည်းပဲကမ္ဘာကျော်ဥပဒေအဖွဲ့ကိုဒေါ်လာသန်းပေါင်းများစွာပေးပြီးတော့မှငှားထားတာဆိုတော့ခပ်ပေါ်ပေါ်တော့မဟုတ်ပါဘူးကိုယ့်ဘက်ကရှင်နေတွေကလည်းပဲအတော်လေးပဲစေတနာထားပြီးတော့မှတက်တက်ကြွကြွလုပ်ကင်ပေးကြပါတယ်
ဟုတ်ကဲ့ Google Live အဲ့ဒီတော့ဒီတစ်ခေါက်အတွက်ဆိုရင်အခုရှောက်လဲခဲ့တာကနောက်ဆုံးရှောက်လဲချက်ပေါ့နော်အဲ့ဒီခါကျတော့အရင် NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရခြေပခဲ့တာနဲ့ကွာခြားခဲ့တာကိုရှိခဲ့လား
ကျွန်တော်ကတော့ဘရူနီကတစ်ဖက်ကခြေပမှုတွေဟာဥပဒေကြောင့်ကိုပဲပြောရမှာကိုမပြောဘဲနဲ့စီးကြောပြီးတော့မှချက်လက်တွေနိုင်ငံရေးဆွဆွဲချက်တွေကထည့်ပြောထားတာကိုအဓိကထားပြီးတော့မှကန့်ကွက်ခဲ့ပါတယ်ကျွန်တော်နိုင်ငံကတော့တရားရုံးရဲ့ဆုံးဖြတ်ချက်တိုင်းပဲအမှန်တကယ်လိုက်နာဆောင်ရွက်နေတယ်ဆိုတာကိုတင်ပြခဲ့ပါတယ်။အပိဓာအလျှောက်လဲချက်ကတော့အဓိကအချက်နှစ်ချက်ပါပဲ။ဒီအမှုကိုတရားရုံးရဲ့စီရင်ပိုင်ခွင့်မရှိဘူးဆိုတာရဲ့ဒီအမှုကိုလုံးဝလက်ခံပိုင်ခွင့်မရှိဘူးဆိုတာပါပဲ။တရားရုံးရဲ့အဆုံးဖြတ်ရလဒ်ကတော့တရားသူကြီးတွေရဲ့ဉာဏ်ပညာနဲ့စီရင်လုံးတရားပေါ်မှာမူတည်မှာဖြစ်ပါတယ်။ကျွန်တော်တို့ကတော့မိမိနိုင်ငံရဲ့အမျိုးသားကျိုးစီးပွားအတွက်တန်နိုင်ဆုံးအကောင်းဆုံးစူးစမ်းခြေပပြီးတော့မှရှောက်လဲခဲ့ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥက္ကလကခင်ဗျာ
စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဥက္ကလိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ရှမ်းလက်နက်ကိုင်နှစ်ဖွဲ့ကြားကပဋိပက္ခနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းပြောပြပေးချင်ပါတယ်ရှမ်းပြည်နယ်အတွင်းမှာရှမ်းလက်နက်ကိုင်တပ်နဲ့တပ်ကြားဖြစ်ပွားတဲ့တိုက်ပွဲဟာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောစတဲ့ဒေသတွေသာမကတောင်ပိုင်းဒေသရက်ဆောင်တဲ့ပင်လုံဘက်အထိပါကျပြန့်လာနေပါတယ်။ဒီတိုက်ပွဲတွေမှာတခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်ပတ်သက်တာရှိသလိုပြည်ပရဲ့ပါဝင်ပတ်သက်မှုလည်းရှိတယ်လို့ဝေဖန်သူတွေရှိပါတယ်။ဒီပဋိပက္ခတွေရဲ့အကျိုးဆက်ဟာဘလောက်ထိတည်ရောက်မှုရှိနိုင်ပါသလဲ။ရန်ကုန်ကဖေးပို့လာတဲ့သတင်းကိုကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရှမ်းပြည်ဒုတိယပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းတပ်တွေဟာ2015ခုနှစ်လောက်ကစပြီးတော့တိုက်ပွဲတွေဖြစ်ခဲ့ကြတာပါဒီနှစ်အတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောဘက်တွေမှာတိုက်ပွဲတွေဖြစ်ခဲ့ရတာကနေရက်ဆောင်နဲ့ပင်လုံဒေသတွေအထိပါတိုက်ပွဲတွေကကျေပြန့်လာခဲ့ပါတယ်ရှမ်းပြည်တပ်မတော် SSC တောင်ပိုင်းနဲ့မြောက်ပိုင်းဟာတချင်ကနှစ်ဖွဲ့ပူးပေါင်းမှုဆွေးနွေးတာတွေရှိခဲ့ပြီးတော့လက်ရှိတိုက်ပွဲတွေဖြစ်နေတဲ့အပေါ်မှာတော့ PPST ခေါ်တဲ့ညီငယ်ရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ရဲ့အကြံပေးဥက္ကဋ္ဌဆိုင်ကအခုလိုပြောပါရယ
်နိုင်ငံရေးတက်တနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းမဲနဲ့စီးရေးနည်းနဲ့ဖြေရှင်းဖို့လုပ်ခဲ့တဲ့အကြောင်းကြောင့်ဖြစ်လာတာပဲပေါ့ဘသူကဘာအပြစ်ရှိတယ်ဘသူကဘယ်လိုအားနေတယ်ဆိုတာမပြောချင်ဘူးပေါ့အားနေတာကအားလုံးအားနေတာပေါ့ဟုတ်လားနော်ဒီအားနေတာကဒီအားနဲ့ထွင်းရမယ်ကိစ္စကိုတခါလေဆောက်နဲ့လာထွင်းကြ
PPST ဟာ NCA အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့စစ်ဘွဲ့စုဖွဲ့ထားတာဖြစ်ပါတယ်။အိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဘူမီခေါ်ဥက္ကာကတော့ရှမ်းတပ်ဖွဲ့နှစ်ဖွဲ့ကြားဖြည့်ရှင်းမရတဲ့အချက်ပေါ်မှာသူ့အမြင်ခုလိုပြောပါတယ
်။သူကပြန်တော့ခြေညာချက်ကတော့နေနေပါပဲ။ညီလို့မရတာ။ရှမ်းမြောက်ကပြောတာကတောင်ဘက်မှာပြန်နေပါ။ပြန်နေပြီးကျွန်တော်တို့ဆွေးနွေးပါမယ်။အဲဒီရှမ်းတောင်ကပြောတာကဘယ်အရာကိုပဲနေရာယူထားပြီးတော့အဲ့ဒီအရှိအတိုင်းပေါ့ကျွန်တော်ရအောင်ဆိုတော့ဒီဆွေးနွေးကျင်လာတော့နှစ်ဖက်သလုံးပဲဒါပေမဲ့အဲ့ဒီစကားတမချက်ကမတူတဲ့ခါကျတော့ဒီတစ်ခါဆက်ဖြစ်လာတယ်မြောက်ဖက်မှာကတော့သူကတပ်ပေါင်းစုရှိတယ်အင်အားရှိတဲ့ခါကျတော့မြောက်ဖက်ကနေပြီးတော့တချို့ပြည်အလုံးရင်းပုံပြီးတော့တချို့ပြည်တွန်းထုတ်လာတော့ဟိုဘုံမျိုးနယ်လည်းအရှိရောက်လာတဲ့သဘောရှိတာပေါ့လေ
RCSS ချမ်းတောင်ပိုင်းတပ်ဖွဲ့ဟာပြီးခဲ့တဲ့ကာလတွေကချမ်းပြည်နယ်မြောက်ပိုင်းဒေသမှာTNL ခေါ်တအန်ပလောင်လက်နက်ကင်ဖွင့်တဲ့တိုက်ခိုက်မှုတွေရှိခဲ့ပါတယ်။လက်ရှိဖြစ်နေတဲ့တိုက်ပွဲတွေမှာ SSPP နဲ့ TNL ပူးပေါင်းပြီးတော့ RCSS ကိုတိုက်ခိုက်မှုတွေလည်းရှိနေပါတယ် SSPP နဲ့ TNL ဟာတရုတ်မြန်မာနယ်စပ်ခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့မဟာမိတ်အဖွဲ့မှလည်းပါဝင်နေတာပါဒီတပ်ပေါင်းစုအဖွဲ့ဝင်တွေဟာတရုတ်နိုင်ငံနဲ့နီးကပ်တဲ့ဆက်ဆံရေးရှိနေတာကြောင့်ရှမ်းပြည်နယ်တွင်ပြည်ပခါတွေမှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုရှိနိုင်တဲ့အကြောင်းသုံးသပ်မှုတွေလည်းရှိပါတယ်ဒီလိုအချက်တွေကြောင့်နိုင်ငံရေးလိလသုံးသပ်သူဆိုင်းထွန်းအောင်လင်ကလက်ရှိရှမ်းပြည်နယ်တွင်ဖြစ်နေတဲ့တိုက်ပွဲတွေအပေါ်မှာအခုလိုသုံးသပ်ပါတယ
်ပထမတစ်ခုကတော့တရုတ်ရဲ့ဟိုစီမံကိန်းလုံခြုံရေးပေါ့နော် private security ခေါ်တာပေါ့အဲ့ဒီဟာနေပြည်ချဲ့တာရဲ့ဟိုနောက်တစ်ခုကျတော့ဖော်တိုင်းလို့သူကဒီကာလမှာတစ်ခုခုကြံ့အောင်လုပ်ကြတယ်အဲ့တော့ခင်ဗျားနေပြည်ကြံ့လားပေါ့လေဟိုမှာ NUG တွေပါခြင်းမပါခြင်းသောကစားတယ်ပါခြင်းမပါခြင်းလည်းမဆိုင်ဘူးနောက်ဆုံးရောက်ရနေရာနေစကားပြောနေသူတွေညီမချက်မျိုးရှိပုံပေါ်တယ်နေနေစိုးမိုးရေးနေနေထိချုပ်ရေးကိုလုံးကြတဲ့တဘောလို့တော့မြင်ရတာပေါ့နော
်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံအပြောင်းလဲမှာအနောက်နိုင်ငံတွေရဲ့ပေါဝင်ပတ်သက်လာမှုကိုတရုတ်ကသတိထားစောင့်ကြည့်နေတယ်လို့လည်းနိုင်ငံလိလသူတွေကယူဆပါတယ်ဒီလိုအခြေအနေမျိုးမှာရှမ်းပြည်နယ်ကပြည်ခါရီပေါ်မှာတရုတ်နိုင်ငံရဲ့ပေါင်းမှုရှိနေတယ်ဆိုရင်ဖြစ်ပေါ်လာမယ့်အလားအလာကိုဥက္ကဋ္ဌဆိုင်ကခုလိုပြောပါတယ
်အခုကျွန်တော်တို့ဖြစ်နေတဲ့ကိစ္စကဟိုအခုယူကရိန်းလိုမှာဖြစ်နေတယ်ဒါနဲ့နိုင်လို့တောင်ရတယ်လို့ပြောလို့ရတော့ပေါ့ဗျာနော်သို့တော်လည်းပဲဟိုဒေသကြီးသူကတူတာမဟုတ်ပဲနဲ့သူကဇွဲဝဲပြီးမှတူတဲ့တောင်မျိုးရှိတာပေါ့ဗျာအဲဟိုဘက်မှာတော့ဒီအနောက်အုပ်စုတို့ဘာလို့ကပါဝင်နေပေမဲ့ကျွန်တော်တို့ဘက်မှာတော့အနောက်အုပ်စုဘက်ကပါဝင်တော့ဟိုကျွန်တော်တို့ကဟိုလက်စုလက်ကံဘာမှကျွန်တော်ပြောလို့မရဘူး
ဒလမျိုးပြိပခါရီမြင့်တက်လာတာကိုမဖြေရှင်းနိုင်ရင်ပြောင်စုတည်တဲ့အခိုင်အမြဲကိုပါထိခိုက်ပွဲရှိတဲ့အကြောင်းလည်းသုံးသပ်ထားကြပါရယ်။ရှမ်းပြည်နယ်တွင်တိုင်းရင်းသားလက်နက်ကင်ချင်းတိုက်ပွဲကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေနေရာစွန့်ခွာတင်းရှောင်နေရတယ်လို့မြန်မာနိုင်ငံအနှံ့မှာလည်းစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေပြည်သူ့ကာကွယ်တပ်တွေကြားမှာတိုက်ပွဲတွေပြင်းထန်နေပြီးအရသာတွေထိခိုက်သေးဆုံးတာ၊ကြေးရွာတွေမိလောင်တာ၊အုပ်ဝင်စွန့်ခွာထွက်ပြေးနေရတာတွေရှိနေပါရယ်။ဒီလိုတိုင်းပြည်နှံတိုက်ခိုက်မှုတွေမြင့်တက်လာနေမှုအပေါ်မှာတော့ PPST ခေါ်ညီညာရေးလုံခြုံရေးဦးဆောင်ဖွဲ့က SCA စာချုပ်ပါအတိုင်းအရသာပြည်သူတွေကိုအကောက်အွယ်ပေးရစွာပြောင်းလဲချက်ကိုလိုက်နာကြဖို့လက်နက်ကိုင်ပြိပခါမှာပုံဝင်သူအားလုံးကိုတိုက်တွန်းထားပါတယ်ခင်ဗျာ
။ရန်ကုန်ကလာတဲ့သတင်းကိုကိုသားညူပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့မြန်မာနိုင်ငံတဝန်းကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်အာဏာသိမ်းမှုကြောင့်ကလေးငယ်တွေမှာဖြစ်လာတဲ့စိတ်ဒဏ်ရာတွေအကြောင်းကိုတင်ပြထားပါတယ်ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းကလေးရာကျော်တက်ခံရတဲ့အပြင်ကြုံတွေ့နေရတဲ့ဖြစ်ရပ်တွေကြောင့်လက်ရှိကလေးအရွယ်မျိုးဆက်တစ်ခုလုံးဟာစိတ်ဒဏ်ရာရသွားနိုင်တယ်လို့ပညာရှင်တွေကသုံးသပ်ပြောဆိုနေကြပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်
ဆရာနာသိမ့်ပြီးတနှစ်ကျော်အတွင်းမှာအသက်တနှစ်အရွယ်ကလေးအပါအဝင်အပြစ်မဲ့ကလေးတရာကျော်အသက်ခံခဲ့ရပါပြီတရာပါစိတ်ဒဏ်ရာနဲ့ရှင်သန်ကြံရစ်နေရတဲ့ကလေးအမျိုးအများလည်းရှိသလိုတန်းနဲ့ချီတဲ့ကလေးတွေဟာအခွင့်အရေးများစွာကိုဆုံးရှုံးနေရပြီဖြစ်ပါတယ်ဒီကဲနဲ့အော်တိုဘာလာအတွင်ကချင်းပြည်နယ်မကျူပြည်မှာနေတဲ့အသက်9နှစ်အရွယ်တမီလေးဇူလိုင်ဆန်းတယောက်သူ့မရီနဲ့ကစားနေတဲ့အချိန်မှာပဲစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးချိန်မှန်သွားခဲ့ရပါတယ်။ဒို့အတန်ကသူ့ဖခင်နဲ့စကားပြောခွင့်ရခဲ့ပါတယ်
။အဲ့ဒီနေ့ကသူ့အမေရှိတယ်ကျွန်တော်ကဟိုတော်ညာခဏဆင်းနေတာလေ။ခဏလေးပဲမကြောက်ဘူးကျွန်တော်လည်းဝက်တနာကြီးမလာဘူးလို့ပဲကြားတယ်။အဲ့အပြန်လာမှကြားတယ်သူတို့ဆုံးသွားပြီဆိုပြီးကျွန်တော်လည်းမမတက်နိုင်တော့ဘူးလေ။သူ့အမနှစ်ယောက်တော့တာညာနေရဘူး။သူကရင်ပတ်မတက်တလုံးနဲ့ဟိုကလက်မောင်းကိုပြတ်သွားတာလေ။ပြီးတော့အဲဒီလက်ညှိုးနာမှာတာညာရှိတယ်။လုံးတာညာပေါ့
။သူတို့မိသားစုရဲ့အသက်ဆုံးသမီးလေးကလူလောကထဲကနေမချင်မှတ်ထားတဲ့အချိန်မှာပျောက်ကွယ်သွားရတယ်လို့ကြံရစ်ခဲ့တဲ့ကလေးငယ်တွေဟာလည်း သူတို့မျက်စိရှိတဲ့ဂျုံခဲ့ရတဲ့ဖြစ်ရကြောင်းညစဉ်လိုလိုကြောက်လန့်ငိုကြွေးခဲ့ကြပါတယ်။အခုဆိုရင်တော့ဇူလိုင်ဆန်းဆုံးတာလေးလဝန်းကျင်ရှိလာပြီမယ်။ကျန်ခဲ့တဲ့ကလေးငယ်တွေဟာပြစ်ခတ်သံတွေကြတိုင်းစောက်တီးရမရဖြစ်နေသေးပါ။ဒီလိုအဖြစ်ပြက်မျိုးကဇူလိုင်ဆန်းတို့မိသားစုတွေမကပါဘူး။လွန်ခဲ့တဲ့ဒီဇင်ဘာလတုန်းကလည်းတောင်ရကပြန်လာတဲ့မင်းတက်ကမိသားစုမှာမြေမြုပ်မှန်ကြောင့်မိခင်ကပွဲချင်းပြီးတည်ဆုံးပြီးအသက်နှစ်နှစ်အရွယ်တမီးဖြစ်သူဟာညာချီတော့ဆုံးရှုံးခဲ့ရပါတယ်။အခုဖေဖော်ဝါရီလမှာလည်းအသက်73နှစ်အရွယ်မောင်ဟုန်ကီဟာမတူပြီးမှဆုံးမသွားရပါတယ်။သူဟာစစ်တပ်ကပြစ်ခတ်တံကြားလို့ချိုးမြောင်အတွင်ပုန်းရှောင်နေတဲ့အချိန်မှာပဲလက်နက်ကြီးထိမှန်ခဲ့ရတာပါ။ကရင်နီပြည်မှာလည်းပြီးခဲ့တဲ့ခရစ်စမတ်တုန်းကစစ်ရှောင်မိုးထွက်လာတဲ့ပြည်သူတွေကိုအစုလိုက်မီးရှို့တက်ခဲ့ပါတယ်။အဲ့ဒီထဲမှာကလေးလေးယောက်ပါဝင်ပြီးဒီလိုရဲ့အတွက်တာဝန်ခံမှုရှိဖို့လိုတယ်လို့ UN လုံခြုံရေးကောင်စီကထုတ်ပြန်ထားပါတယ်။ရဲစခန်းအနီးမှာနေထိုင်တဲ့နေဂျီနာကအသက်9နှစ်သာရှိသေးတဲ့မောင်ဖုံးခန့်ထဲဟာလည်းအိမ်ထဲဂိမ်းဆော့နေစဉ်ရဲစခန်းပေါက်ကွဲမှုဖြစ်ပြီးစခန်းထဲကပစ်လိုက်တဲ့ကြီးကြောက်ဆုံးမခဲ့ရတာပါ။ဒီဖြစ်ရပ်တွေအပြင်နိုင်ငံတော်ဝန်ကလေးတွေအသက်ခံရတဲ့တခြားမရေမကျွတ်နိုင်တဲ့ဖြစ်စဉ်တွေလည်းရှိပါသေးတယ်။တချို့ကအသက်မသေးပေမဲ့ဘဝသေးရတာနဲ့ဆိုးဝါးတဲ့နောက်ဆက်တွဲပြဿနာတွေကိုရင်ဆိုင်နေရစေပါ။ကမ္ဘာကူလာသမဂ္ဂရဲ့ကလေးသင်ငယ်အခွင့်အရေးဆိုင်ရာကော်မတီကတော့မြန်မာမှာမျိုးဆက်တစ်ခုလုံးစားကလေးသင်ငယ်အခွင့်အရေးပျက်စီးသွားနိုင်တဲ့အန္တရာယ်ကြုံနေရတယ်လို့သတိပေးထားပါတယ်။နိုင်ငံမှာဖြစ်ပေါ်နေတဲ့အကျပ်အတဲတွေဆက်ရှိနေမယ်ဆိုရင်မျိုးဆက်တစ်ခုလုံးမှာရှိတဲ့ကလေးတွေဟာရုပ်ပိုင်းဆိုင်ရာ၊စိတ်ပိုင်းဆိုင်ရာ၊ပညာရေးနဲ့စီးပွားရေးဆိုင်ရာအကျိုးဆက်တွေကိုခံစားကြရမှာဖြစ်တယ်လို့သတိပေးထားတာပါ။ဦးဇေယျာကတော့တိုက်ပွဲတွေပြင်းထန်တယ်ကရင်နီပြည်နယ်ကစစ်ရှောင်းစခန်းတွေကိုကူလာတာ6လလောက်ရှိပါပြီစစ်ရှောင်းစခန်းမှာကလေးဥယျာဉ်များတာကိုတွေ့ရပြီးတော့အသက်3နှစ်ကနေ10နှစ်ကလေးကအများဆုံးပဲလို့သူကပြောပါတယ်ကလေးတွေဟာအစားပုံမှန်စားရဖို့တော့မလွယ်တဲ့အကျွတ်မရှိရှိရနဲ့စားနေကြရပါတယ်ကိုဇေယျာက
ဦးမီလေးကမလုံလောက်ဘူးဗျာဘာကြောင့်မလုံလောက်လဲဆိုတော့ဒီကလေးတွေအဟာဒါနာအကိစ္စတွေဒီလိုဒီမိစဉ်စောင်းနေတဲ့ကိစ္စတွေတော့မဖြေသေးသေးနိုင်တာတခြားဟာတွေဖြေသေးသေးဖို့ဆိုတာတော်တော်ကြီးအလံဝေကြတယ်အခုဆိုရင်တိုက်ပွဲတွေရက်ဆက်လာတဲ့အခါကျတော့ဒီလမ်းကြောင်းဆက်သွယ်မှုတွေအရင်ကဆဲလာတယ်ဆက်သေးလာတဲ့ကြောင့်ဒီစားနေကြရောက်ရှိမှုကလည်းပိုပြီးတော့အရင်ကထက်ကျက်တဲလာတဲ့အနေအထားတွေတွေ့ရတယ်ဆိုတော့ဒီနောက်တစ်လနှစ်လလောက်ဆိုရင်တော့ပိုပြီးတော့ဘာဖြစ်ဆက်ဖြစ်လာမှန်းတော့မသိနိုင်ဘူးပေါ့နော်ဒါကြတော့တချို့စခန်းတွေမှာတော့ဈေးကြလုံးဝမရှိတော့တဲ့စခန်းတွေတော့ကျွန်တော်ရှိတယ်ပေါ့အဲဒီဒေတာကန်အဖွဲ့ကြီးတွေကတော့ဆန်ဆန်ရတော့သူတို့ဈေးစာဆန်ပေါ့အဓိကတော့ဆန်တူလောင်ထားတာလေးရှိတယ်ဆိုတော့ဒီဆန်တော့ပဲသူတို့ရှိကြမယ်ကလေးတွေအတွက်တခြားအခြေစားတွေစိတ်ပိုင်းဆိုင်ရာကုထုံးတွေကတော့အဲဒီတာယာတက်ဆိုင်ရာပညာရှင်တွေရပဲပို့ပြီးတော့နားလည်လိမ့်မယ်တယ်သူတို့ရဲ့ခံစားမှုကိုထုတ်ဖော်မပြောတတ်တဲ့လူတွေဖြစ်နေတယ်လေအဲ့လိုမျိုးလေးကူညီပေးကြဖို့ကျွန်တော်လည်းမျှော်လင့်ပါတယ
်နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children ကတော့ကလေးတွေနဲ့သူရဲ့မိသားစုဝင်တွေရဲ့အခက်အခဲတွေတတ်တာစေဖို့အတွက်2021ခုနှစ်ဖေဖော်ဝါရီလတည်းကတိုင်းဒေသကြီးနယ်ပြည်နယ်အလိုက်ဟော့လိုင်းတွေကိုထားထားပေးပါတယ်။အခုအချိန်ထိကလေးသင်ငယ်ပေါင်း3000ကျော်ကိုကူညီပေးခဲ့ပြီးဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းကရင်နီပြည်နယ်တစ်ခုထဲမှာရင်ကလေး9000ကျော်ရှိနေတဲ့အတွက်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုလက်လန်းမီရယူဖို့ခက်ခဲနေကြသေးပါ။ကလေးသင်ငယ်အရေးအတွက်ကူညီဆောင်ရွက်ပေးရမယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချချရေးဝန်ကြီးဌာနကလည်းစစ်ရှောင်စခန်းတွေစီကိုမရောက်ပါဘူး။ကိုစီယာကတော့သူရောက်နေတဲ့ကရင်နီစစ်ရှောင်စခန်းတွေကိုစစ်ကောင်စီရဲ့လူကယ်ပြန်ကနေလာကူတာလုံးဝမရှိဘူးလို့ဆိုပါရယ်။ဒို့အတန်ကလူမှုဝန်ထမ်းဦးစီးဌာနရဲ့တာဝန်ရှိသူတဦးကိုဆက်သွယ်ကြည့်ရမှာတော့စစ်ရှောင်စခန်းတွေအကျွတ်ဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနက၆ပတ်နေတယ်လို့ပြောပါရယ်။လူမှုဝန်ထမ်းဦးစီးဌာနကတော့ဟော်လိုင်းတွေထားထားပြီးထိခိုက်လွယ်တဲ့ကလေးတငယ်ကိုဝန်ဆောင်မတန်ဆွမ်းတဲ့တက်ကြီးရွယ်ကိုအုပ်စုရဲ့အတွက်ကူညီပေးနေတယ်လို့သူကပြောပါတယ်။ဒါပေမဲ့အဲ့ဒီဟော်လိုင်းတွေကိုသတင်းပို့ဆက်သွယ်နိုင်မှအကူအညီရယူနိုင်မှလည်းဖြစ်ပါတယ်။ဒီအချိန်မှာများစွာသောမြန်မာကလေးတငယ်တွေကတော့စိတ်ကြံရရနေကြရပါပြီ။မကွေးတိုင်းမှာနေထိုင်တဲ့ကိုအေးရဲ့အသက်12နှစ်အရွယ်သားလေးကတော့သူ့အမေကိုစစ်တပ်ကတညဖမ်းခေါ်သွားပြီးနောက်နေ့အလောင်းအိမ်ပြန်ရောက်လာတဲ့နေ့ကိုအခုထိမှတ်မိနေပါသေးတယ်။သူ့အမေပြန်ရောက်လာတဲ့အချိန်မှာငိုရင်းမေ့မြော်တဲ့အထိဖြစ်ခဲ့ရပါတယ်။ဒို့အတန်ကကလေးနဲ့စကားပြောခွင့်ရခဲ့ပေမဲ့လည်းသူ့နာမည်ကိုအသုံးမပြုထားပါဘူး
။အဲ့ဒီတော့တတိယလေး။မေပုံမကြည့်ဘူး။ညလည်းခလို့အိတ်တာ။အဲ့လာမလာတော့ကျင်းလား။ 啥都不要紧，我没有眼睛才弄外边的嘛，没有这种人，你妈妈你爸没的，没见了你妈我也没有嘛。
စိတ်ပိုင်းဆိုင်ရာတိုင်ပင်ဆွေးနွေးရာတွေလုပ်ပေးနေတဲ့ကောင်ဆလင်းကော်နာကဥအောင်မင်းသိန်းကတော့ဆရာနာသိမ်းပြီးနောက်ပိုင်းကြုံရတဲ့အတွေ့အကြုံတွေကြောင့်ကလေးငယ်တွေမှာစိတ်ဒဏ်ရာရတာတွေရှိလာနိုင်တယ်လို့ပြောပါတယ်။ပြင်းထန်တဲ့စိတ်ဒဏ်ရာကိုတက်ကြွတဲ့ပညာရှင်တွေတိုင်ပင်ဆွေးနွေးကုသပေးဖို့လိုပြီးအဲ့ဒီလိုကုသမှုမရရင်ကလေးတွေဟာသူတို့အရွယ်ရောက်တဲ့အချိန်အထိစိတ်ဒဏ်ရာတွေကိုတည်ဆောင်သွားရနိုင်တယ်လို့ဆိုပါတယ်။ဒါအပြင်ပြင်းထန်တဲ့စိတ်ဒဏ်ရာရတဲ့ကလေးတွေမှာစိတ်ပိုင်းဆိုင်ရာအပြင်ရုပ်ပိုင်းဆိုင်ရာထိခိုက်မှုတွေပါရှိလာနိုင်တာပ
ါ။နိုင်ငံတကာမှာလည်းကလေးတွေကြတော့တကယ်အရေးပါတယ်လို့လည်းဒီကလေးတွေရဲ့စကားတွေကပျောက်နေတတ်တယ်။ကလေးတွေရဲ့ခံစားချက်ကိုမကြားကြဘူး။ကလေးတွေရဲ့လိုအပ်ချက်ကိုမသိကြဘူးဖြစ်တတ်တယ်ပေါ့နော်။အဲ့တော့ဟိုအခုလိုအခြေအနေမှာဆိုပိုဆိုးတာပေါ့။အခုလိုအခြေအနေမှာလူကြီးတွေမှာလည်းဟိုလုံရမယ့်ဟာတွေအများကြီးပဲ။အာရုံဆိုင်ရမယ့်ဟာတွေအများကြီးပဲ။စိတ်ပိုင်းဆိုင်ရာလည်းအဆင်မပြေနေကြဘူးပေါ့အဲ့ဒီအခါမှာကလေးတွေဖြစ်နေတဲ့လက္ခဏာတွေကိုဟိုတစ်ခါတစ်ခါမှမိလာတယ်သူတို့တွေကပြောနေတယ်ပြောနေပေမဲ့လည်းသူတို့ဟိုတကူးဆိုင်မိဘူးဖြစ်တတ်တယ်ပေါ့နော်အဲ့တော့ဒီအချိန်တွေမှာတော့ကလေးတွေအတွက်နည်းနည်းလေးအာရုံစိုက်ပေးပါပြီးလို့ရှိရင်ခုနကလိုမျိုးကလေးတွေမှာဖြစ်လာပြီဆိုလို့ရှိရင်ဘာကြောင့်ဖြစ်တာလဲဆိုတော့သူတို့နဲ့စကားများပြောဖို့လိုတယ်အဲ့တော့တည်တည်ရှာနားထောင်ပေးပါစိတ်ရှိရှိနဲ့နားထောင်ပေးပါပေါ့နော်ဒါဆိုလူတိုင်းမှာအခုချိန်မှာစိတ်တူနေကြတယ်စိတ်တူတဲ့အချိန်မှာကလေးကအယံငိုတယ်ဆိုလို့ရှိရင်ကလေးကိုဟိုရိုက်ဖို့ပဲအာရုံကရောက်သွားကြဟဲ့ငိုနေတိတ်ဆိုတာနဲ့ရက်မယ်လို့စဉ်းစားနေကြတယ်ပေါ့နော်အဲ့တော့အားအမျိုးလေးတွေကိုမလုပ်သေးနဲ့စိတ်ရှိပေးပါပြီးလို့ရှိရင်ဟိုချက်ချင်းကြီးပေါ့နော် rules ကြီးကိုမထုတ်နဲ့စီမင်းစီကန်းကြီးတွေကိုမချပ်ပြလိုက်နဲ့ဒီချိန်မှာထွက်နေဒီချိန်ဒါမလုံးနဲ့ဒီချိန်ဒါမလုံးနဲ့ဆိုရဲဟာတွေထက်သူပါလေခံစားနေရလေဆိုရဲဟာလေးကိုလုပ်ပြီးတော့ကလေးတွေကိုတတိချာချာလေးနားထောင်ပေးမယ်ဆိုလို့ရှိရင်ခုနကပြောနေတဲ့ဟို small trauma ပေါ့စိတ်ဒဏ်ရာတတိလေးမှာပဲကျွန်တော်ကြည်လည်သွားပြီးတော့စိတ်ဒဏ်ရာကြီးကြီးစီမရောက်နိုင်တော့ဘူးပေါ့နော်တကယ်လို့အဲ့လိုမျိုးဖြစ်လာစိတ်ဒဏ်ရာကြီးကြီးရောက်နေတဲ့ကလေးဆိုရင်တော့မှပဲပြန်ပြီးတော့အော်ဒီမြားလေးကလုံခြုံနေငါမှလုံခြုံနေသူရှိသေးတယ်ဆိုရဲသိခံစားလာရတယ်ပေါ့အဲ့တော့ကျွန်တော်တို့ counseling လုပ်တဲ့အခါမှာလည်းဟိုမိသားစုရဲ့ improvement ကအရန်လိုပဲဒီကလေးတွေအတွက်လေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ဒိုးအတန်ပတ်စဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးတဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒိုးတဲ့အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဒိုးရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ကနေ2022ခုနှစ် February 26ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line တုံမီတဲ့1925 30နဲ့လိုင်းလမီတာ190လောက်ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုဆက်ပြီးတော့ဥတ္တမောင်တန်းတင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကဘာအစည်းအဝေးကိုတင်ဆက်ပေးမှာပါ။အပြည်ပြည်ဆိုင်ရာတရားရုံးမှာဂမ်ဘီယာကမြန်မာနိုင်ငံပေါ်လူမျိုးတုံးလို့ရများကာကွယ်ရေးနဲ့အပြစ်ပေးအရေးယူရေးနိုင်ငံတကာသဘောတူစာချုပ်ချိုးဖောက်မှုနဲ့ဆွဲဆိုထားတဲ့အမှုကို ကြားနာနေပါတယ်ဒီတစ်ခေါက်မြန်မာနိုင်ငံကရှောက်ထားချက်တွေဟာအရင်အပတ်ရှောက်ထားခဲ့တဲ့အချက်တွေကိုအခြေခံပြီးတော့အထောက်ထားဖြည့်ဆွတ်တန်ဖြည့်ဆွတ်ပြောင်းတန်ပြောင်းရှောက်ထားခဲ့တာပါဒါကြောင့်အဲ့ဒီအချက်တွေကိုအရင်တစ်ခါကြားနာပွဲမှာတရားသူကြီးတွေဘယ်လိုစဉ်းစားခဲ့ကြသလဲဆိုတာဥတ္တမောင်တန်းကကိုကျော်သိန်းကိုလွင်ငင်းချမ်းကျော်တို့နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
ခွင့်ရေးဆိုတာအနှစ်သာရအားဖြင့်နိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးအကြောင်းဖြစ်ပါတယ်။ဒီပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအဲဒီဆက်ဆံရေးကိုကမ္ဘာတရားရုံးလို့လည်းသိကြတဲ့အပြည်ပြည်ဆိုင်ရာတရားရုံးတရားသူကြီးတွေကဘလို့စဉ်းစားကြတယ်လဲဆိုတာတင်ပြချင်ပါတယ်။ရိုဟင်ဂျာလူမျိုးတွေပေါ်မြန်မာနိုင်ငံကလူမျိုးသုံးသတ်ဖြတ်နေတယ်ဆိုတဲ့ဂမ်ဘီယာနိုင်ငံကဆွဆွဲထားတဲ့အမှုကိုဒီပတ်တနင်္လာနေ့ February 21ရက်နေ့ကနေလာမယ့်အပတ်တနင်္လာနေ့ February 28ရက်နေ့အထိ ICJ လို့လည်းသိကြတဲ့ကမ္ဘာတရားရုံးမှာကြားနာနေပါတယ်။ဒီစီဇန်မှာနှစ်ဖက်လျှောက်လဲကြတာတွေကိုတင်ပြမှာမဟုတ်ဘဲမြန်မာနိုင်ငံကတင်ပြချက်ပေါ်တရားသူကြီးတွေကဘလို့စဉ်းစားခဲ့တယ်လဲဆိုတာကိုပဲတင်ပြမှာဖြစ်ပါတယ်။အထူးသဖြင့်နိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးစဉ်းစားပုံကိုအလေးထားပြောမှာပါ။မြန်မာနိုင်ငံဟာလူမျိုးသုံးသပ်ဖြတ်မှုကိုကျွလွန်ခဲ့ပြီးလူမျိုးသုံးသပ်ဖြတ်မှုအပြည်ပြည်ဆိုင်ရာသဘောတူညီချက်ကိုချို့ဖောက်တယ်လို့ဂမ်ဘီယာနိုင်ငံကဆွဆွဲပါတယ်။ဒါကြောင့်တရားသူကြီးတွေဟာဒီအမှုကိုစဉ်းစားကြတဲ့အခါနိုင်ငံတော်နဲ့လူသားရဲ့ဆက်ဆံရေးသာမကနိုင်ငံတော်အချင်းချင်းဆက်ဆံရေးကိုပါစဉ်းစားကြရပါတယ်။မကြာခဏဆိုသလိုနိုင်ငံတော်ကိုထိတ်တယ်မလားလူသားကိုထိတ်တယ်မလားဆိုတဲ့မေးခွန်းနှစ်ခုနဲ့ကတစ်ခုကိုရေးရတဲ့အဖြစ်ကိုလည်းစဉ်းစားပုံတွေမှာတွေ့လာရပါတယ်။တရားသူကြီးတွေစဉ်းစားဖို့ကိုလေ့လာဖို့အတွက်အဆွဆွဲခံရတဲ့မြန်မာဘက်ကပြောတဲ့အချက်တွေကိုတချက်ချင်းပြန်ကြည့်ကြရအောင်မမကုစလိုက်အဖွဲ့ကောင်းစွာဥက္ကုကိုလိုင်းက VOA ကိုအခုလိုပြောပါတယ
်ဥပဒေကြောင်းအရ ICJ ကဒီမှုကိုစီရင်ပိုင်ခွင့်မရှိဘူးဒါမှမဟုတ်လက်ခံကြားနာမှုမပြုနိုင်ဘူးဆိုတဲ့အချက်တွေနဲ့မြန်မာဘက်ကနေကနဦးကန့်ကွက်လွှာတင်သွင်းနေတာဖြစ်ပါတယ်ကျွန်တော်ဘက်ကအချက်၄ချက်ကိုအခြေခံပြီးတော့မှကန့်ကွက်လွှာ၄ရက်တင်သွင်းထားပါတယ
်အဲ့ဒီနေ့လျှောက်လဲပုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ခဲ့ပါသေးတယ်VOA ဝိုင်းတော်သားတို့ဖြစ်တဲ့ကိုလွင်ငင်းချမ်းကျော်ကအဲ့ဒီထုတ်ပြန်ချက်ကိုဖတ်ပြပေးပါခင်ဗျပထမဒေါက်တာခရစ္စတိုဖာစတိတ်ကာကရှောက်လဲတာကိုသတင်းထုတ်ပြန်ချက်မှာရေးထားတာလေးနားထောင်ကြရအောင်ပ
ါဂမ်ဘီယာနိုင်ငံသည် OIC ရဲ့တာဝန်ပေးချက်အရ OIC ကိုစားတရားစွဲပေးခြင်းဖြစ်၍ယခုအမှုကိုတရားရုံးကလက်မခံသင့်ကြောင်း OIC သည်နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်၍အပြည်ပြည်ဆိုင်ရာတရားရုံး၏ဥပဒေအရအငြင်းပွားမှုတင်သွင်းခွင့်မရှိသဖြင့်ကန့်ကွက်ကြောင်းရှောက်လဲခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်
။အခုကြားနာပွဲကဒုတိယကြိမ်ကြားနာပွဲပါ။မြန်မာဘက်ကတင်ပြတဲ့အချက်၄ချက်လုံးမှာပထမကြားနာပွဲမှာတင်ပြခဲ့တဲ့အချက်တွေအတိုင်းပါပဲ။အထောက်ထားပြပုံမှာပဲပွဲပါတယ်။ဂမ်ဘီယာကပဲရိုဟင်ဂျာတွေမှာအန္တရာယ်ရှိနေတာကြောင့်သူတို့ရဲ့လုံခြုံရေးအတွက်ကြားဖြတ်ညွှန်ကြားချက်ထုတ်ပေးဖို့တောင်းဆိုခဲ့တာကြောင့်အဲ့ဒီကြားနာပွဲဖြစ်ခဲ့ရတာပါ။အဲ့ဒီတုန်းကအခုလိုတင်ပြချက်နဲ့ပတ်သက်ပြီးတရားရုံးစဉ်းစားပုံကိုကိုချော်ချော်သိန်းကတင်ပြပေးပါခင်ဗျာ
တရားရုံးရဲ့အမြင်မှာဂမ်ဘီယာဟာတရားရုံးကိုဥဒက်လျှောက်ထားဖို့တခြားနိုင်ငံတော်တွေဒါမှမဟုတ်နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထောက်ခံမှုကိုရှာကောင်းရှာမဲရယူကောင်းရယူမဲဒီလိုလုပ်တာနဲ့တော့လူမျိုးသုံးစုံမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်နဲ့ပတ်သက်ပြီးအငြင်းပွားမှုတရက်ဖြစ်ပေါ်လာတာကိုရုံးတော်ကဟန့်တားလို့မရပါဘူးလို့တရားသူကြီးတွေကစဉ်းစားတာကိုတွေ့ရတယ်ဗ
ျဒါကအဲ့ဒီတော့ကပထမချက်ပေါ်တရားသူကြီးတွေရဲ့အမြင်ဖြစ်ပါတယ်မြန်မာဘက်ကဒုတိယတင်ပြချက်ကို Professor Stephen Delmont ကတင်ပြခဲ့ပါတယ်။ကိုငင်းညံ့ကပဲဖတ်ပြပေးပါအောင်ခင်ဗျာ
။ဂမ်ဘီယာနိုင်ငံသည်နစ်နာသူနိုင်ငံမဟုတ်၍တရားစွဲဆိုခွင့်မရှိကြောင်း1948ခုနှစ်လူမျိုးသုံးစုံမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကအဖွဲ့ဝင်နိုင်ငံများအနေဖြင့်၎င်းတို့အပေါ်ထိခိုက်မှုမရှိပါကတရားစွဲခွင့်ပေးမထားကြောင်းရှောက်လဲခဲ့တယ်လို့ထုတ်ပြန်ချက်မှာဆိုထားပါတယ်
။ဟုတ်ကဲ့ဒီချက်မှာချင်းကပ်ပုံတွေကစိတ်ဝင်စားစရာကောင်းတာပါမြန်မာဘက်ကနိုင်ငံတော်နဲ့အဲ့ဒီနိုင်ငံတော်တွေချုပ်ဆိုထားကြတဲ့တောင်းကကြည့်ပြီးပြောပါတယ်ဒါပေမဲ့တရားသူကြီးတွေကတော့ပြဋ္ဌာန်းချက်ကိုကြည့်ပါတယ်တနည်းပြောရင်လူသားတွေအပေါ်မပြုတ်ဘူးရလို့ပြောထားတဲ့တာမီချက်တွေတောင်းကကြည့်ပါတယ်လူသားတောင်းကအဓိကကြလာပါနိုင်ငံအချင်းချင်းချုပ်ဆိုကြတာကလူသားကိုကာကွယ်ကြဖို့မဟုတ်ပါလားခင်ဗျာတရားရုံးစဉ်းစားပုံကိုကိုကျော်ကျော်သိန်းကပဲဆက်ပြီးပြောပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့ခုဂမ်ဘီယာပြောနေတဲ့ကိစ္စတွေကလူမျိုးသုံးစီမှုကိုဓာတ်ဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ကပြောထားတဲ့နယ်ပယ်ထဲမှာရှိမရှိကိုတရားသူကြီးတွေကကြည်တာတွေ့ရပါတယ်။တရားရုံးတော်ကဘာကိုတွေးမိသတိပြုမိတယ်လဲဆိုတော့တပ်ဖြတ်မှုတွေမဒိမ့်မှုတွေတခြားနည်းနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်တာတွေညှဉ်းပန်းနှိပ်စက်တာတွေရိုက်နှက်တာတွေရက်ဆက်ကြမ်းကြုတ်စွာပြုမူခဲ့တာတွေစာနယ်ရိက္ခာအိုးအိမ်နဲ့တခြားဘဝအတွက်မရှိမဖြစ်တဲ့အရာတွေကိုဖျက်ဆီးတာဒါမှမဟုတ်မရရှိအောင်ညှင်းပယ်တာတွေကိုတစ်ခုလုံးသဘောအရာပဲဖြစ်ဖြစ်တစ်စိတ်တစ်ပိုင်းသဘောအရာပဲဖြစ်ဖြစ်ရိုဟင်ဂျာအုပ်စုကိုပျက်စီးလိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့အတွက်မြန်မာစစ်တပ်နဲ့လက်နက်ကင်တပ်ဖွဲ့တွေမှာတာဝန်ရှိတယ်လို့ဂမ်ဘီယာကပြောပါတယ်လူမျိုးသုံးစီမှုကိုဓာတ်ဆီးရန်နဲ့ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်မှာကတိကဝတ်ပြုထားတာတွေကိုချိုးဖောက်တယ်လူမျိုးသုံးစီတဲ့အမှုကိုကျူးလွန်ရမှာမြန်မာနိုင်ငံဟာတာဝန်ရှိတယ်လို့ဂမ်ဘီယာကအခိုင်အမာပြောတာကိုတရားရုံးတော်ကမှတ်ထားပါတယ်ဂမ်ဘီယာဆွဆွဲထားတာတွေကိုမြန်မာကမကျူးလွန်ဘူးလို့ညင်းဆိုတာကိုလည်းတရားရုံးတော်ကမှတ်ထားပါတယ်လို့ပြောပါတယ်တရားရုံးရဲ့အမြင်မှာဂမ်ဘီယာကဆွဆွဲတဲ့လူရက်တွေအ ਨੇ စုံတချို့လူရက်တွေဟာလူမျိုးသုံးမှုဆိုင်ရာအပြည်ပြည်ဆိုင်ရာသဘောတူညီချက်ကပြဋ္ဌာန်းထားတဲ့အချက်တွေထဲမှာအကျုံးဝင်နေပါတယ်လို့တရားရုံးကဆိုပါတယ
်တက်တက်ဒီပြချက်ကိုတော့ Professor Robert Kolk ကတင်ပြခဲ့ပါတယ်ကိုကြီးညကပဲပြောပြပေးပါခင်ဗျာ
မြန်မာနိုင်ငံဒီ1948ခုနှစ်လူမျိုးသုံးစီမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ဤ Article 8ကိုချွင်းချက်ပြုလုပ်ထား၍မိသည့်စာချုပ်ဝင်နိုင်ငံကမဆိုကုလသမဂ္ဂ၏အဖွဲ့အစည်းများအပြည်ပြည်ဆိုင်ရာတရားရုံးအပါအဝင်စာချုပ်ဝင်နိုင်ငံတစ်နိုင်ငံအားအရေးယူဆောင်ရွက်ရန်တောင်းဆိုမှုကိုလိုက်နာရန်မလိုကြောင်းလျှောက်လဲခဲ့တယ်လို့ပြောပါတယ
်မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့အချက်ကဒီစာပိုက်ကိုဘလို့နားလည်ခဲ့တယ်လဲမပြောတတ်ဘူးခင်ဗျလူမျိုးသုံးလို့ရတွေကိုကာဝေးရမှာအဲ့ဒီလောက်ရတွေကိုနှိတ်ကိုရမှာဆန်ရကုလသမဂ္ဂအဖွဲ့အစည်းကိုစောင့်ရပေးဖို့တောင်းခံနိုင်တယ်လို့အဲ့ဒီစာပိုက်ကအတိတ်ပဲရတာကိုဘာကြောင့်အခုလိုခြေပတ်ရမှာထက်ထားလာတယ်လဲနားလည်ရခက်စရာဖြစ်ပါတယ
်ဟုတ်ပါတယ်လူမျိုးသုံးစီမှုကိုဓာတ်ဆီးရင်နှင့်ပြစ်ဒဏ်ပေးရနိုင်ငံတကာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေအကြားအငင်းပွားကြတာကိုတရားရုံးတော်တင်စစ်ဆေးဆုံးဖြတ်တဲ့ကိစ္စကိုသဘောတူညီချက်ရဲ့ပြဋ္ဌာန်းချက်6မှာဖော်ပြထားတာရုံးတော်ကတွေ့ရပါတယ်တဲ့ဒီပြဋ္ဌာန်းချက်6ကိုမြန်မာကသဘောတူထားပါတယ်လက်ရှိအမှုမှာတရားရုံးတော်ကိုရှောက်ထားတာကအဲ့ဒီပြဋ္ဌာန်းချက်နဲ့ပဲအကျုံးဝင်ပါတယ်လို့တရားရုံးကပြောပါတယ်ဒါကြောင့်တော့ဂမ်ဘီယာရဲ့ဆက်ဆုပ်ပိုင်ခွင့်မပြည့်ပြဲဘူးလို့ပြီးခဲ့တဲ့ဂျားပြတ်ညွှန်ကြားချက်များချမှတ်ရေးကြားနာမှုမှာပြောထားတာကိုတွေ့ရပါတယ
်မြန်မာဘက်ကနံပါတ်၄ချက်ကိုဒေါက်တာခရစ္စတိုဖာစတိတ်ကာကပဲတင်ပြပါတယ်ကိုကြီးညာရေလုတ်ပါအောင်မြတ
်1948ခုနှစ်လူမျိုးသုံးစီမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်ဤ Article 6အရတရားရုံးသို့အမှုတင်သွင်းရန်အဖွဲ့ဝင်နှစ်နိုင်ငံအကြားဥပဒေအကြောင်းအရအငင်းပွားမှုရှိရန်လိုအပ်ကြောင်းဂမ်ဘီယားနိုင်ငံနှင့်မြန်မာနိုင်ငံအကြားဥပဒေအကြောင်းအရအငင်းပွားမှုလုံးဝမရှိကြောင်းလျှောက်လဲခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်
ဟုတ်ကဲ့အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရုံးတော်ကဘယ်လိုများစဉ်းစားခဲ့ဘူးလားတွေ့ရတယ်လဲဗျကိုချွတ်ချွတ်သိ
တရားရုံးကမြန်မာနိုင်ငံပေါ်တီးခြားလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်အဖွဲ့အင်္ဂလိပ်လိုတူကောအားဖြင့် IMM ရဲ့တွေ့ရှိချက်တွေကိုကိုးကားစဉ်းစားတာတွေ့ရပါတယ်မြန်မာနိုင်ငံမှာလူမျိုးသုံးစီမှုကိုတားမြစ်ဖို့နိုင်ငံတော်ရဲ့တာဝန်ဖြစ်တယ်လို့ IMM ရဲ့အစီရင်ခံစာကဆိုထားပြီးလူမျိုးသုံးစီမှုကိုတားဆီးရန်နှင့်ပြစ်ဒဏ်ပေးရန်နိုင်ငံတကာသဘောတူစာချုပ်အရဂမ်ဘီယာ၊ဘင်္ဂလားဒေ့ရှ်နဲ့ OIC တို့ကတရားရုံးမှာအမှုဖွင့်မှုအားထုတ်တာတွေကိုကြိုးစားတယ်လို့ပြောထားတာကိုကိုးကားထားတာတွေ့ရပါတယ်။ဒါ့အပြင်ကုလသမဂ္ဂထွေထွေညီလာခံမှာဂမ်ဘီယာနဲ့မြန်မာအခြေအတင်ဖြစ်ခဲ့တာတွေကိုလည်းကိုးကားထားတာတွေ့ရပါတယ်။ထုတ်ပြန်ချက်တွေမှာမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာဖြစ်နေတာတွေနဲ့ပတ်သက်ပြီးမတူကွဲပြားတဲ့အမြင်တွေရှိနေကြတာကိုတွေ့ရတယ်လို့တရားရုံးကပြောပါတယ်။ဂမ်ဘီယာကဆွဆွဲတဲ့အခါမြန်မာဘက်ကမတုံ့ပြန်တဲ့ဖြစ်ရပ်တစ်ခုကိုလည်းပြောထားတာတွေ့ရပါတယ်။ဒီမှုရဲ့လေးနက်မှုကြီးမားမှုတောင်းကနေကြည့်လိုက်တဲ့အခါအဲဒီလိုဘာမှမပြောတာကပဲအငင်းပွားမှုတရားရှိနေတာကိုပြသတဲ့အချက်ဖြစ်တယ်လို့တရားရုံးကစဉ်းစားခဲ့တာကိုတွေ့ရပါတယ်
။ဟုတ်ကဲ့ဒါကတော့ပြီးခဲ့တဲ့ဂျားပြညွန်ဂျားချက်ချမှတ်ပြီးရဲ့အတွက်ဂမ်ဘီယာကတရားရုံးကိုရှောက်ထားမှာမြန်မာကတင်ပြတဲ့အချက်၄ချက်ပေါ်တရားရုံးကစဉ်းစားခဲ့ပုံတွေဖြစ်ပါတယ်။ဒီစစ်စားပုံတွေဘယ်ကလာလဲကြည့်လိုက်တဲ့အခါဘလို့များတွေ့ရပါတယ်လဲကိုချိုတော်သိရင
်ဂမ်ဘီယာမှာတရားဆက်ဆိုပိုင်ခွင့်မရှိဘူးလို့မြန်မာကပြောတာကိုတရားရုံးကစဉ်းစားပါတယ် ဒီနိုင်ငံကသဘောတူညီချက်ကိုဖြစ်ပေါ်စေခဲ့တဲ့မြင့်မားတဲ့စံနှုန်းတွေတောင်းကနေကြည့်တဲ့အခါလက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံတွေရဲ့ဘုံလက်ခံထားတဲ့တန်ဖိုးတွေကနေကြည့်တဲ့အခါနိုင်ငံတွေအားလုံးမှာဘုံလိုလားတဲ့အကျိုးစီးပွားကိုတရားရုံးကတွေ့ရပါတယ်တဲ့အဲ့ဒါကတော့လူမျိုးသုံးစီတဲ့လူရက်တွေကိုကာကွယ်လူတဲ့အကျိုးစီးပွားပါတကယ်လို့ဖြစ်ခဲ့ရင်လေလက်မှတ်ထိုးထားတဲ့နိုင်ငံတွေအနေနဲ့အရေးယူမခံရပဲအပြစ်ကလွတ်တာမဖြစ်စေရဆိုတဲ့အကျိုးစီးပွားဖြစ်တာကိုတရားရုံးကတွေ့ရပါတဲ့ဒါအပြင်ဘုံအကျိုးစီးပွားဆိုတာကတိကဝတ်တို့ကိုစောင့်ထိန်ရေးဖြစ်ပြီးလက်မှတ်ရေးထိုးထားတဲ့ဘယ်နိုင်ငံကမဆိုတခြားသောနိုင်ငံတွေစောင့်ထိန်အောင်စောင့်ရေးလည်းဖြစ်တယ်ဆိုတာကိုတရားရုံးကထပ်ပြောထားတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတရားသူကြီးတွေကစာချုပ်တဲ့အဲ့ဒီစာချုပ်ကိုဖြစ်စေခဲ့တဲ့မြန်မာတဲ့စံထားချက်တွေနဲ့တန်မိုးတွေတောက်ကကြည်သွားတာကတော့အင်မတန်ကိုအရေးကြီးပါတယ်။ဒါဖြင့်အဲ့ဒီစံထားချက်တွေကဘာတွေပါလဲ။ကမ္ဘာလူခွေကြီးညာဇာတန်းရဲ့စကကြီးမှာအဲ့ဒီစံထားချက်တွေနဲ့တန်မိုးတွေကိုတွေ့နိုင်မှာထင်ပါတယ်။လူမျိုး၃၀မှုကိုတားဆီးနိုင်ရတဲ့ပြစ်ဒဏ်ပေးရနိုင်ငံတကာသဘောတူစာချုပ်ကို1948ခုနှစ်ဒီဇင်ဘာလ9ရက်နေ့မှာလက်မှတ်ရေးထိုးခဲ့ရပြီးကမ္ဘာလူခွင့်ရေးကြီးညာစာတမ်းကြီးကိုတော့ဒီဇင်ဘာလ10ရက်နေ့မှာထုတ်ပြန်ခဲ့ကြတာပါကမ္ဘာလူခွင့်ရေးကြီးညာစာတမ်းရဲ့စကားချီမှာအခုလိုဆိုထားပါတယ်လူခွင့်ရေးများကိုအရေးမထမထီလေးစားပြုခြင်းဒီလူခတ်သိမ်းဤအကျင့်တိတ်ခါကိုချိုးဖောက်ဖျက်ဆီးတတ်သည့်ရက်ဆက်ကြမ်းကြုတ်သောအပြုမူများကိုဖြစ်ပေါ်စေခဲ့တော့ကြောင့်မကောင်းလို့အစချီထားပါတယ်လွတ်လပ်စွာဖွင့်ဟပြောဆိုနိုင်မှုလွတ်လပ်စွာတည်ဝင်ယုံကြည်နိုင်မှုကြောက်ရွံ့ခြင်းချုံးငယ်ခြင်းတို့မှကင်းလွတ်စွာအသက်ဝင်းနိုင်မှုတို့ကိုခံစားရယူစေနိုင်ပြီးလောကတစ်ခုပေါ်ပေါက်လာရအရေးဟာအဲ့ဒီတော့ကလူမျိုးသုံးစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြသူတွေရဲ့စံထားချက်မျိုးမှန်ချက်ဖြစ်ပါလိမ့်မယ်။ဘဝလွတ်လပ်ဖွင့်ဘဝလုံခြုံမှုနဲ့စိတ်ချမ်းသာမှုတို့ဟာလူသားတွေရဲ့အခြေခံစံတွေဖြစ်ပါလိမ့်။လူသားကုန်သိက္ခာမြတ်တာမှုဒန်းတူညီမျှမှုရိုသေလေးစားမှုနဲ့အမိခိုးကင်းလွတ်လပ်မှုတို့ဟာလူမျိုးသုံးလောက်ရက်များကင်းစင်အပြစ်ပေးရင်နိုင်ငံတကာသဘောတူညီချက်စာချုပ်ရဲ့ဘုံတန်ဖိုးတွေဖြစ်မှာပါအခုကျွန်တော်တို့တင်ပြခဲ့ကြတာကတော့ဂျာပြညွှန်ကြားချက်၄ရက်ကိုထုတ်ပြန်ဖို့ဂမ်ဘီယာကတောင်းဆိုခဲ့တဲ့ပထမအကြိမ်ကြားနာပွဲမှာတရားသူကြီးတွေစဉ်းစားခဲ့ပုံဖြစ်ပါတယ်ဒီတစ်ခါစဉ်းစားတဲ့အခါမှာတော့ယူတဲ့တောင်းကမတူနိုင်တော့တဲ့အတွက်စဉ်းစားပုံကွဲပြားနိုင်ပါတယ်ဒါပေမဲ့တရားသူကြီးတွေဟာလူမျိုးသုံးစာချုပ်ကိုဖြစ်စေခဲ့တဲ့စံထားချက်တွေနဲ့တန်ဖိုးတွေကိုတော့ဆက်လက်ကူကားကြလိမ့်မယ်လို့ယူဆရပါတယ်စဉ်းစားရမှာကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ IIM ရဲ့တွေးရှိချက်တွေနဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေကိုလည်းပြီးခဲ့တဲ့အခေါက်တုန်းကလိုပဲဆက်လက်အသုံးပြုစဉ်းစားလိမ့်မယ်လို့ယူဆရပါတယ်ဆက်လက်စောင့်ကြည့်ကြသေးတာပေါ့ခင်ဗျာလူခွင့်ရေးချိုးပေါက်သူတွေအပြစ်ပေးအရေးယူမခံရဘဲလွတ်နေတဲ့အဖြစ်တွေဆုံးသတ်ပါစေကျွန်တော်တမောင်တမ်းပါ
ဥဒမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ထွန်းမှုသတင်းတွေ ICJ တရခွင်ပြီးတော့ပြည်တွင်းကနိုင်ငံရေးအခြေအနေဒီလိုတပတ်အတွင်းသတင်းတွေကိုစူးစီးပြီးတော့နန်းလောင်နဲ့ကိုသားညုံတို့ကတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်ခဲ့ပါတယ်ဆိုတဲ့ဆွဲဆိုချက်နဲ့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာကိုတရားစွဲဆိုထားတဲ့အမှုဖေဖော်ဝါရီလ23ရက်နေ့ကစပြီးတော့စစ်ဆေးပါတယ်။2018ခုနှစ်မှာရခိုင်ပြည်နယ်တဲကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာအာဏာပိုင်တွေရဲ့ကျူးလွန်မှုဟာလူမျိုးရုံးတပ်ဖြတ်မှုတာမြင့်ရေးနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲထားတာပါ။ဂမ်ဘီယာနိုင်ငံဟာ OIC အစ္စလာမစ်အဖွဲ့ကိုစားတရားစွဲရာရွှင်ကြအရေးမှာကိုရိုင်းနှစ်နာသူမဟုတ်တာဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုကာကွယ်ရေးပဋိညင်စာချုပ်ကိုမြန်မာကချွင်းချက်အနေနဲ့လက်မှတ်ထိုးထားတာဖြစ်တဲ့အတွက်ဂမ်ဘီယာရဲ့ဆွဆွဲချက်ကိုရင်ဆိုင်ဖြေရှင်းစရာမလိုဘူးလို့မြန်မာဘက်ကခုခံချေပပါတယ်ဂမ်ဘီယာဘက်ကလည်းရွှင်ကြတွေရဲ့အခွင့်အရေးကိုသာမကလူမျိုးရုံးတပ်ဖြတ်မှုဒါစီရေးသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံတစ်ခုရဲ့အခွင့်အရေးကိုဆွဲကင်ပြီးတော့မြန်မာနိုင်ငံကိုတရားစွဲဆိုခြင်းအပြင်တဆိုင်ရာနိုင်ငံအလုံးလူမျိုးရုံးတပ်ဖြတ်မှုကျူးလွန်တာလုံဆိုရာမျိုးဖြစ်မလာအောင်ကာကွယ်လှုံ့ဆော်တာဖြစ်တယ်လို့ထွက်ဆိုခဲ့ပါတယ်။စစ်ကောင်စီဘက်ကဥပဒေအဖွဲ့ကိုတော့အပြည်ပြည်ဆိုင်ရာပူပေါင်းဆောင်ရွက်ဝင်ကြီးဦးကိုလိုင်းကဥဆောင်ပြီးအဖွဲ့ဝင်15ဦးလူကိုယ်တိုင်တက်ရောက်နေပါတယ်။ကိုဗစ်ကရောဂါကြောင့်နယ်သာလန်နိုင်ငံ The Hague မြို့ကကြာနာဘွဲ့ကို ICJ အပြည်ပြည်ဆိုင်ရာတရားရုံးအဖွဲ့ဝင်တချို့ကအွန်လိုင်းကနေပဲတက်ရောက်ပါတယ်။လ လက်ရှိကြားနာမှုမှာတော့2019ခုနှစ်ကပထမအကြိမ်ကြားနာပွဲတော်ကရှောက်လဲခဲ့တာတွေခြေပခဲ့တာတွေကိုဥပဒေအကူအကားတွေနဲ့ပိုးပြီးတော့ချက်ကတင်ပြပြောဆိုခဲ့တာပါ February 25နဲ့28ရက်နေ့တွေမှာမြန်မာနဲ့ဂမ်ဘီယာအတီးတီးတင်ပြမဲ့အပြစ်သက်ရှောက်လဲချက်တွေကိုအခြေခံပြီးတော့ရှေ့ဆက်လှုပ်ဆောင်မဲ့ကိစ္စကို ICJ တရားရုံးကဆုံးဖြတ်မှာဖြစ်ပါတယ်အထက်အခါ NUG ကြားကာလအမျိုးသားညညရဲ့အစိုးရကတော့နိုင်ငံတကာတရားရုံးမှာစစ်ကောင်စီဘက်ကနိုင်ငံကိုယ်စားပြုအဖြစ်လာပြီးတော့ရှောက်လက်ချက်ပေးတာကိုကန့်ကွက်ထားပါတယ်။ ICJ နိုင်ငံတကာတရားရုံးရှေ့မှာအငင်းခုန်ဖြစ်တဲ့အမှုတွေဟာနိုင်ငံအချင်းချင်းသာဖြစ်ပြီးတော့အစိုးရအချင်းချင်းမဟုတ်ဘူးလို့ ICJ တရားရုံးဥက္ကဋ္ဌတရားသူကြီး John Donahue ကအဖွဲ့မိန့်ခွန်းမှာပြောခဲ့ပါတယ်။နိုင်ငံတကာဥပဒေပညာရှင်တို့ကလည်းမြန်မာနိုင်ငံကိုယ်စားပြုပြီးတော့စစ်ကောင်စီကထွက်ဆိုခြင်းအပြင်သူကိုတရားဝင်အစိုးရအဖြစ်သတ်မှတ်လိုက်တယ်လို့မြင်လို့မရတဲ့အကြောင်းထောက်ပြထားပါတယ
်။ဆရာကသိမ်းပြီးတဲ့နောက်ပိုင်းဒေသခံတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေလည်းနိုင်ငံတကာမှာရှင်ကောင်းနေပြီးတော့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေမြေပြင်စစ်ဆင်ရေးတွေကြောင့်ထောင်နဲ့ချီတဲ့ပြည်သူတွေဘေးလွာကိုဆက်ပြေးနေရပါတယ်။ရှန်ကယားနယ်စပ်ဒမိုးဆိုးမြို့နယ်နဲ့မိုးပြဲမြို့နယ်တွေမှာဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေပြီးတော့ရက်ဆက်ဆူသလိုပဲတိုက်ပွဲတွေဖြစ်နေတဲ့ area တဝိုက်ရွာ16ရွာထက်မနည်းဥယင်စွန့်ခွာပြီးတော့ဘေးလွာကိုရှောင်တေးနေရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ဘက်ကလေကြောင်းတုံတက်ခိုက်တာတွေပါရှိတာကြောင့်ကျေးရွာတွေတည်းအထိလေကြောင်းကဘုံးစံတွေကျရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်မနစ်မီလာလောက်ခရေကချင်းကောက်ဝေးတပ်ဖွဲ့ CDF နဲ့စစ်ကောင်စီကြားထိတ်တိုက်တွေ့နေတဲ့ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်ထဲစစ်ကောင်စီတပ်ကနေခုရက်ပိုင်းမှာအင်အားဖြည့်တင်းလာလို့ရွာသား1000နီးပါးတောတောင်ထဲမှာစစ်ဘေးတင်းရှောင်နေရပါတယ်စစ်ကောင်စီကနေမြေရှင်းလင်းတာတွေဆက်လုပ်နေတဲ့သခိုင်းတိုင်းကောလင်းမြို့နယ်ထဲမှာလည်းစစ်တပ်ကဝင်ရောက်ခဲ့တဲ့ကြီးရွာတွေမှာအမျိုးသမီးတွေပါဝင်အသက်ခံထားတဲ့ရပ်သားတချို့ကိုတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်
။ကောလင်းမြို့နယ်တောင်ပြင်မှာအုပ်စုမင်းကုန်းရွာကနေစစ်ကောင်စီတပ်သားတွေထွက်သွားတဲ့အခါကျမှဒီအလောင်းလေးလောက်ကိုတွေ့ရတာဗျ။အဲ့ချိန်တောင်မှရွာလေးကိုပြန်ဝင်ဝင်ရတာဆိုတော့အဲ့ချိန်တောင်မှတွေ့ရတာဗျ။ဆက်ပြန်ကြည့်တူထားတယ်။မျက်လုံးကိုကျူးစီထားတယ်။လေပြင်းမှာပြစ်ရှာတယ်ရရှိတယ်။အဲ့လေရောက်လုံးကမင်းကုန်းသာတိကြီးလေအဲ့ဒီစကြောင်းဝင်ခဲအဝင်ခဲရတဲ့မင်းကုန်းသာတိကြီးပါပဲ
ကချင်ပြည်နယ်ပူတာအောင်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်ကြီးတို့နေတိုင်းနီးပါးတိုက်ပွဲတွေဖြစ်နေတဲ့အတွက်လည်းလက်မဆက်သွယ်ရေးတွေပြတ်တောက်နေပြီးတော့73စီပါဝင်စားတောက်ကုန်တွေအဆမတန်စီးတက်နေပါတယ်ပူတာအောင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ကချင်လက်နက်ကိုင်ဖွဲ့ KIA ဒေသကာကွယ်ရေး PDF တပ်ဖွဲ့တွေကြားပစ်ခတ်မှုတွေရှိနေပြီးတော့လူရေ9000ထက်မနည်းစစ်ဘေးတိမ်းရှောင်နေရပြီးတော့ရိခါတွေလည်းပြတ်လတ်နေပါတယ
်မလေးရှားနဲ့ကမ္ဘောဒီးယားကောင်ဆောင်တွေ February 24ရက်နေ့ကကမ္ဘောဒီးယားနိုင်ငံမှာတွေ့ဆုံချိန်အတွင်းမြန်မာအရေးကိုပါထက်သွင်းဆွေးနွေးခဲ့ပါတယ်မလေးရှားဝန်ကြီးချုပ် Ismail Sabri Yaqub ကကမ္ဘောဒီးယားဝန်ကြီးချုပ် Hun Sen ကမ္ဘောဒီးယားဘုရင် Norodom Sihamoni တို့နဲ့တီးခြားတွေ့ဆုံပြီးတော့မြန်မာနိုင်ငံကစစ်အာဏာသိမ်းအချက်အတဲနဲ့အခြားဒေသတွင်ပြဿနာတွေကိုဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ပါတယ်မလေးရှားဝန်ကြီးချုပ်ရော့ကော့ပ်ရဲ့ပထမဆုံးကမ္ဘောဒီးယားခီးစဉ်မှာအာဆီယံဘုံသဘောတူညီချက်900ကိုအကောင့်ထည့်ဖို့ရေးအထူးကဆွေးနွေးခဲ့ကြတယ်လို့နိုင်ငံထုတ်ပြန်ချက်တွေမှာဖော်ပြထားကြောင်းအပီသတင်းမှာရေးထားပါတယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ကရှင်းလာတဲ့မြန်မာကိုအာဆီယံအလဲကျဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အဖြစ်သွားရောက်ဖို့စီစဉ်နေတဲ့အကြောင်းနဲ့ခီးစဉ်အတွင်းမှာမြန်မာအတိုက်ခံအဖွဲ့အစည်း NUG ကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံနိုင်ဖို့စစ်ကောင်စီကိုခွင့်ပြုချက်တောင်းခံထားတဲ့အကြောင်းပြည်ခရက်ရဲ့ပိုင်းမှာပြောထားတာပါမြန်မာစစ်ကောင်စီဘက်ကတော့အဲ့ဒီတောင်းဆိုချက်ကိုပယ်ချထားပြီး CRPH နဲ့ NUG ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတာကြောင့်တွေ့ဆုံမယ်ဆိုရင်အာဆီယံရဲ့ဗရင်ရှင်ဆရာမမူရေကိုစန့်ကျင်ရာရောက်သွားလိမ့်မယ်လို့တုံ့ပြန်ပြောဆိုထားပါတယ
်စစ်ကောင်စီကိုလင်းစီရောင်းတာပိတ်ပင်ဖို့နဲ့စွန့်ရင်လုပ်ငန်းပေါ်မှာအရေးယူဖို့လူခွင့်အဖွဲ့တွေကတောင်းဆိုမှုတွေတိုးလာနေပါတယ်အတိုက်ခံတွေပေါ်မှာလီကျောင်းကနေတိုက်ခိုက်နေတဲ့စစ်ကောင်စီကိုလင်းစီတင်ပို့တာရပ်တန့်ဖို့နဲ့မြမရင်းနှံတဲ့သဘောတန်ငွေလုံငါးပေါ်မှာလက်တွေတန်ခတ်ရေးယူဖို့လဲနိုင်ငံတကာအစိုးရတွေကိုတောင်းဆိုလိုက်တာပါတိုတန်နဲ့ရှာဗရွန်တို့အပါအဝင်နိုင်ငံတကာစွန့်ရင်ကုမ္ပဏီကြီးတွေမြန်မာနိုင်ငံကထွက်ခွာမယ်လို့ကြေညာပြီးမှ Human Rights Watch လူခွင့်ဆောင်ကြည့်မှုအဖွဲ့ဗမာကမ်ပိန်း UK နဲ့ Justice for Myanmar စတဲ့ဖွဲ့ရဲတောင်းဆိုမှုပေါ်အာရုံစိုက်မှုပိုရလာနေပါတယ်ဥရောပသမဂ္ဂ EU ကမြန်မာစစ်တပ်နဲ့မြမရင်းနှံတဲ့သဘောတန်ငွေလုံငါးကိုပြစ်မှတ်ထားချမှတ်ခဲ့တဲ့တန်ခတ်ပိတ်ဆို့မှုအသစ်တွေကိုအကောင့်ထည့်ဖော်သိမ့်ပြီလို့HRW က February 24ရက်နေ့မှာတောင်းဆိုခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံကနေပြီးတော့ EU ကုမ္ပဏီတွေပြန်လည်ရုပ်သိမ်းတဲ့အခါမှာလည်းမြန်မာစစ်တပ်ကိုအကျိုးမြတ်မဖြစ်အောင်လို့ဒဏ်ခတ်ပိတ်ဆို့မှုစီးမင်းတွေနဲ့ညှိလိုက်နာဖို့ EU ဘက်ကကြီးကြပ်လှုပ်ဆောင်တင်နေဆိုပြီးတော့လည်းတိုက်တွန်းထားပါလေ။ February 27ရက်နေ့ကမြန်မာစစ်တပ်တာဝန်ရှိသူတွေအပါအဝင်စစ်တပ်နဲ့နှီးနွယ်နေတဲ့ Crony တွေနဲ့ MOGE အပါအဝင်စစ်တပ်ကထိ ंछ ုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအပေါ် EU ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရ စွန့်အင်ကုမ္ပဏီတွေအတော်ပြင်းများဟာမြန်မာနိုင်ငံထဲသူတို့ရဲ့လုပ်ငန်းတွေကိုရပ်ပြရမှာဖြစ်ပါတယ်။အဲဒီကုမ္ပဏီတွေအနေနဲ့သူတို့ရဲ့ယင်းနှိမ့်နှံမှုတွေကို MOG နဲ့တန်ခတ်ပိတ်ဆို့မှုမှာမပါတဲ့တခြားကုမ္ပဏီတွေကိုလွှဲပြောင်းပေးသွားမှာကိုလည်းစိုးရိမ်မှုတွေတိုးလာနေပါတယ်။ဒီလိုသာ MOG ကိုလွှဲပြောင်းပေးခဲ့မယ်ဆိုရင်တော့မြန်မာစစ်တပ်ကိုပို့ပြီးတော့ကျွဲဝချမ်းသာစေပြီးတော့ခိုင်မာအားကောင်းစေမှာဖြစ်တယ်လို့ HRW ကထောက်ပြပါတယ်။ဒါပြင် American, Britain, Norway, Japan, Thai, တောင်ကိုရီးယား, Australia နဲ့တခြားနိုင်ငံတွေအနေနဲ့လည်းအလားတူရေးယူမှုတွေကိုအများဆုံးလှုပ်ဆောင်တင်တယ်လို့ဒီလူခွင့်ဖွဲ့တွေကတောင်းဆိုလိုက်ပါတယ်ခင်ဗျာ
။နိုင်ငံတော်လျှော့ချက်အဥပဒေချိုးဖောက်မှုဆွဲချက်နဲ့တရားရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်သူ့ရဲ့စီးပွားရေးအကြံပေးရှွန်တာနာနဲ့ NLD အစိုးရဝန်ကြီးသုံးဦးတို့ရဲ့အမှုကိုတလကြာရန်နာထားရကဖေဖော်ဝါရီလ24ရက်နေ့မှာပြန်ပြီးတော့ကြားနာပါဗျ။ရှွန်တာနာရင်ဆိုင်နေရတဲ့လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုဆွဲချက်ကိုလည်းပြန်ပြီးတော့ကြားနာပါဗျ။တရားရင်ဆိုင်နေရသူတချို့နဲ့အမှုလိုက်ရှင်းနေတဲ့ချို့ရဲ့ကျမရဲ့အခြေအနေကြောင့်ဇန်နဝါရီလ29ရက်နေ့ကလေးကဒီကြားနာမှုတွေကိုရထားခဲ့တာပါ။နေပြည်တော်အထူးသီးသန့်တရားရုံးမှာလုပ်တဲ့ကြာနာပွဲမှာတော့မှုခင်တပ်ဖွဲ့ဤပညာဌာနကဤပညာကျွမ်းကျင်သူအရာရှိတယောက်လည်းရောက်ထွက်ဆိုရဲလို့စုံစမ်းသိရပါတယ်။စီးပွားရေးအကြံပေးရှွန်တာနာရဲ့ electronic ပစ္စည်းတွေမှာတွေ့ရတဲ့အချက်အလက်တွေကိုတရေလိုသက်တည်အဖြစ်လည်းရောက်ထွက်ဆိုသလိုသက်တည်ခံဆွဲဆတန်းတချို့တရားရုံးကိုတင်ပြခဲ့တယ်လို့လည်းသိရပါတယ်။နှစ်ဖက်အပြန်အလှန်မေးခွန်းထုတ်တာတွေမပြည့်ပြတ်သေးတာကြောင့်နောက်ယုံချိန်မှဆက်ပြီးတော့ကြာနာရအောင်ပါပါ။အမှုအကြောင်းသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကတားမြစ်ထားတဲ့အတွက်ဒေါအောင်ဆန်းစုကြည်ရဲ့တရားခွင်ကြားနာမှုအသေးစိတ်ကိုတော့မသိရပါဘူး။အထူးတရားရုံးကိုနိုင်ငံခြားတန်တမာတွေကိုစစ်ကောင်စီကဝင်ခွင့်မပြုတဲ့အတွက်လည်းမြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်ယုံကတန်အရာရှိတွေလည်းတရားရုံးကိုလက်ရောက်နိုင်ခြင်းမရှိပါဘူး။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်လျှော့ချက်အုပ်ရေးချိုးဖောက်မှုဆွဲချက်အပြင်အာဂရီလိုက်စားမှုဆဲမှုရွေးကောက်ပွဲမှာမလျော်ဩဇာတုံခဲ့တဲ့ဆိုတဲ့ဆွဲချက်တွေနဲ့တရားရင်ဆိုင်နေရတာပါ။အစောပိုင်းကတရားစွဲခံထားတဲ့အမှုတွေထက်က၅မှုအတွက်ထောင်ဒဏ်စုစုပေါင်း၆နှစ်ချမှတ်ခံထားရဖြစ်ပါတယ
်။တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုသားညုံတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။သောရရှင်နေနေရဲ့ VOA ကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကို email ပေးပို့နိုင်ပါတယ်။ကျွန်တော်ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုတလဲချင်ညာပေးပါပါယူကရိန်းနိုင်ငံကီးမြို့တော်ထိန်းချုပ်ခွင့်ရဖို့ရုရှားတပ်တွေတိုက်ခိုက်နေတာနဲ့အမျှမြို့တော်တဝမ်းမှာပောက်ခွဲသံတွေတနက်ပစ်ခတ်သံတွေဒီကနေ့ကြားရပါတယ်မြို့တော်မှာညနေ9နာရီကနေမနက်7နာရီအထိအပြင်းမထွက်ရအမိန့်ကိုမြို့တော်တာဝန်ရှိသူတွေကထုတ်ပြန်ထားပါတယ်ရုရှားတပ်တွေရန်ကနေကီးမြို့တော်ကိုကာကွယ်ကြဖို့ယူကရိန်းတာဝန်ရှိသူတွေကနိုင်ငံသားတွေကိုတိုက်တွန်းနေပါတယ်မြို့တော်ကယူကရိန်းကြီးတဲ့တစကန်တစ်ခုကိုတိုက်ခိုက်ခံရပေမဲ့ပြန်လည်တွန်းလှန်နိုင်ခဲ့တယ်လို့ယူကရိန်းစစ်ဘက်ကပြောပါတယ်။ကီးယက်မြို့တော်ကိုတိုက်ခိုက်မှုဒီကနေ့မှပို့ပြီးတော့ပြင်းထန်လာလိမ့်မယ်လို့လည်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကခန့်မှန်းပြောဆိုထားပါတယ်။ယူကရိန်းကိုရုရှားကြီးကျော်တိုက်ခိုက်မှုအပေါ်ပြစ်တင်ရှုတ်ချပြီးရပ်ဆိုင်းဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တောက်ချာနဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားကဗီတိုသုံးပြီးတော့ပယ်ချလိုက်ပါတယ်။ဒါပေမဲ့ရုရှားတို့လောက်ရတော့တောင်းဝန်ခံမှုရှိစေဖို့အတွက်ဖော်ဝင်အားလုံးပါဝင်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာစူးစမ်းသွားမယ်လို့နိုင်ငံအများပြားကပြောပါတယ်။လူမျိုးရေးကောင်စီဖွဲ့ဝင်15နိုင်ငံမှာ17နိုင်ငံကပဲထောက်ခံပဲပေးခဲ့ပြီးတရုတ်အိန္ဒိယနဲ့အာရဗ်စော်ဘားများပြည်ထောင်စုတို့ကမဲမပေးပဲနေခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ်နဲ့မလေးရှားဝန်ကြီးချုပ်တို့နှစ်ဦးထိုင်းနိုင်ငံမှာမနေ့ကတွေ့ဆုံဆွေးနွေးကြတာမှာမြန်မာအကြက်တဲ့အခြေအနေတွေကိုလည်းပြောဆိုဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာရွေးကောက်ခံဆိုးရွားကိုဖျောက်ချပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာ73လနီးပါးကြာလာပြီဖြစ်ပေမဲ့အာဏာသိမ်းမှုကိုလက်မခံဘဲဆန့်ကျင်ကန့်ကွက်တာတွေပြည်တွင်းဒေသနေရာများပြားမှာဆက်ပြီးတော့ရှိနေသေးဖြစ်ပါတယ်။ရန်ကုန်ကမြောက်ခလာပါမြို့နယ်မှာဒီကနေ့နိုင်ငံအလံကိုမိရှုပ်ပြီးတော့စစ်အာဏာသိမ်းတာကိုဆန့်ကျင်သေးဖြစ်ကြောင်းပြသခဲ့ပါတယ်။ဒါ့အပြင်ယူကရိန်းကိုကြီးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့ရုရှားရဲ့အလံကိုမိရှုပ်ဆန္ဒပြခဲ့ကြပါတယ်။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီညပိုင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုးစ်နဲ့ဂျွန်ဝေါ်ကာတို့ဖြစ်ပါတယ်။ VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.